Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့မနက်ခင်းဖြစ်ကြပါသေးရှင်2024ခုနှစ်ဇွန်လ28ရက်တောက်ချာနေမနက်ခင်း View Radio အစီအစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24451နဲ့လိုင်းလံမီတာ190ကနေဖမ်းယူနားဆင်နေပါတယ်စမခင်ပြူထွေးပါဒီမနက်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင်
လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မဲ့သမ္မတဂျိုးဘိုင်ဒန်နဲ့ Republican သမ္မတလောင်းဒိုနယ်ထရမ့်တို့လာမယ့်နိုင်ပိုင်အတွင်းပထမဆုံးအကြိမ်စကားဆစ်တိုးကြဖို့ရှိပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ဟာဂျာရာဘရီနီကဘရက်ဆဲလ်မှာကျင်းပတဲ့ဥရောပသမ္မဂ EU ထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။မြန်မာအရေး Brief Burma Act ဥပဒေမူကြမ်းတရက်ကိုမြန်မာအရေးလွှတ်တော်အမတ်များအဖွဲ့ကကျင်းညာလိုက်ပါတယ်။
ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေအပြင်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်နေတဲ့ရှမ်းမြောက်ဒေသနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တအောင်းလူမျိုးရေးတဲ့ TNL နဲ့ငယ်ပြောခွင့်ရတဲ့ဆက်သွယ်မေးမြန်းချက်နောက်ချင်းပြည်နယ်မတူပီစစ်ကောင်စီဗျူဟာစခန်းကို6ဒေါ်လာရေးအဖွဲ့တွေကသိမ်းယူဖို့ကြိုးပမ်းနေတဲ့သတင်းနဲ့ဒီအမေရိကန်ရွေးကောက်ပွဲစိတ်ဝင်စားစရာသတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ American ပြည်တော်စုမှာ November 10ပါမယ်သမ္မတရွေးကောက်ပွဲအတွက် Democratic Party ကသမ္မတ Joe Biden နဲ့ Republican Party ဘက်ကသမ္မတဟောင်း Donald Trump တို့အခုမကြခင်အချိန်ပိုင်းတွင်မှာပဲပထမဆုံးချိန်စကားဆစ်ထိုးကြမှာဖြစ်ပါတယ်။ Georgia ပြည်နယ် Atlanta မြို့မှာပြုလုပ်မဲ့စကားဆစ်ထိုးပွဲကို CNN သတင်းဌာနကစီစဉ်တာဖြစ်ပြီးCNN ဝိုင်းရဲ့သတင်းတောက်တွေဖြစ်တဲ့ Jake Tapper နဲ့ Dana Bush တို့က moderator တွေဖြစ်နေဦးဆောင်ပြီးတော့မိကွန်းတွေမိချောင်းဝင်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ယင်းနှစ်တစ်ချိန်ကျင်းပလေရှိတဲ့ American သမ္မတရွေးကောက်ပွဲရာသီမှာအစောဆုံးကျင်းပတဲ့စကားဆစ်ထိုးပွဲဖြစ်ပြီး November 5ရက်ရွေးကောက်ပွဲမတိုင်ခင်မဲဆန္ဒရှင်တွေကိုစီးအောင်နိုင်မှုအတွက်သူတို့နှစ်အောင်လုံးအတွက်အရေးကြီးတဲ့စကားဆစ်ထိုးပွဲလည်းဖြစ်ပါတယ်။သမ္မတ Biden ဘက်ကဒရေသားဖျက်ချခွင့်နိုင်ငံဒီမိုကရေစီနဲ့စီးပွားရေးအခြေအနေတွေကိုအဓိကထားဆွေးနွေးခြင်းနဲ့လို့သူ့ရဲ့မဲဆွယ်စည်းရုံးရေးမှုတွေကပြောပါတယ်။သမ္မတဟောင်းထရမ့်ဘက်ကတော့ငွေကြေးဖောင်းပွားမှုအများပြည်သူလုံခြုံရေးနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေဆွေးနွေးငင်းခုံမဲ့အကြောင်းသူ့ရဲ့မဲဆွယ်စည်းရုံးရေးမှုတွေကပြောပါတယ်။ခုချိန်ထိတော့ Republican Party ကရော Democratic Party ကပါသူတို့နှစ်ဦးစလုံးကိုပါတီကိုစားပြုသမ္မတလောင်းတွေဖြစ်နေတဲ့တရားဝင်မကြေညာသေးပါဘူး။မကြခင်မြန်မာစံတော်ချိန်မနက်9နာရီခွဲမှာစတင်မဲ့ဒီစကားစစ်တိုးပွဲကို VOA မြန်မာပိုင်းဌာနရဲ့အင်တာနက်စာမျက်နှာမှာအချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပေါ့စောင့်မျှော်ကြည့်ရှုနိုင်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာချက်တပရင်းနေကဘရပ်ဆဲလ်စ်မှာကျင်းပတဲ့ဥရောပသမ္မဂ EU ထိပ်သီးအစည်းအဝေးကိုတက်ရောက်ပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေကယူကရိန်းအတွက်လုံခြုံရေးဆိုင်ရာရေရှည်သဘောတူညီချက်တွေလက်မှတ်ရေးထိုးဖို့ရှိတဲ့ဒီအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကသူကကျေးဇူးတင်စကားပြောပြီးယူကရိန်းအတွက်ပေးမယ်လို့တတိပြုထားတဲ့ဆေးအကူအညီတွေပေးဖို့တိုက်တွန်းမှာလည်းဖြစ်ပါတယ်။စုဝေးပွဲဓာတ်ပုံရိုက်ချင်တွင်မှာတော့ဥရောပကောင်စီအကြီးအကဲ Charles Michel နဲ့တွေ့ဆုံခြင်းမှာယူကရိန်းအတွက်ဆေးအကူအညီပေးမယ်လို့တတိပြုတာကိုကျေးဇူးတင်စကားပြောပြီးအခုချိန်မှာယူကရိန်းရဲ့ခုခံစစ်မှာအထူးသဖြင့်လေကြောင်းကာကွယ်ရေးအတွက်အရေးတကြီးလိုအပ်နေတယ်လို့ပြောပါတယ်။ဒါပြင် EU နဲ့ဆက်မှုအင်အားကြီး9နိုင်ငံကရုရှားစီကနေထိန်းချုပ်ထားတဲ့ဒေါ်လာဘီလီယံ50လောက်ကိုယူကရိန်းခုခံစစ်အတွက်အထောက်အကူအဖြစ်သုံးဆက်ခွင့်ပေးမှာကိုလည်းကျေးဇူးတင်စကားပြောပါတယ်။သူက EU အဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်3ခုလက်မှတ်ရေးထိုးဖို့ရှိပြီးဒီထဲမှာ EU အဖွဲ့ကြီးတစ်ဖွဲ့လုံးနဲ့သဘောတူညီချက်တစ်ခုချုပ်ဆိုဖို့လည်းပါဝင်ကြောင်းအစည်းအဝေးမှာတိုင်ခင်မှာပဲယူကရိန်းသမ္မတကလူမှုမီဒီယာ X မှာကြီးပါတယ်။ဒါဟာပရမဆုံးနေနဲ့ EU အဖွဲ့ဝင်28နိုင်ငံစလုံးကသူတို့အဖွဲ့အတွင်းဘာပြောင်းလဲပဲရှိရှိယူကရိန်းကိုဆက်ပြီးအထောက်အကူပေးမဲ့သဘောတူညီချက်လို့လည်းပြောပါတယ်။ Israel ရဲ့တင်ပိုက်ထားတဲ့အနောက်ဖက်ကဒေသကစစ်စင်အတွင်း Israel စစ်သားတဦးတေဆုံးပြီးတဦးပြင်းထန်စွာဒဏ်ရာရတယ်လို့ Israel စစ်တပ်ကကြေညာနေမှာပြောပါတယ်။အခုစစ်စင်ရဟာဂျန်နန်နဲ့အနောက်ဖက်ကဒေသတချို့နေရာတွေမှာ Hamas စစ်သွေးကြော်တွေအကြမ်းဖက်လုပ်ရက်တွေကိုတားဆီးဖို့လုပ်တဲ့ပုံမှန်ဝင်ရောက်စီးနင်းရှာဖွေမှုတခုဖြစ်ကြောင်းနဲ့အခုဆိုဒီအနောက်ဖက်ကမှာတဲ့ဟမတ်စ်အဖွဲ့ဝင်1,900ကျော်ဖမ်းဆီးရမိထားတယ်လို့လည်းပြောပါတယ်။ဒါ့အပြင်ဂါဇာတောင်ပိုင်းကခန်းယူနစ်မြို့ကိုလည်းလေကြောင်းကနေတိုက်ခိုက်တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel ကာကွယ်ရေးဝန်ကြီး Yoav Gallant ကတော့ Israel ကို American ကလက်နက်ပေးပို့မှုနဲ့ပတ်သက်ပြီးတော့ Israel ဘက်ကစိုးရိမ်နေပေမဲ့အခုတော့အတားအဆီးတွေဖယ်ရှားနိုင်ပြီဖြစ်တာကြောင့် ဒီစီတာရအရှင်ပြလာပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အမျိုးသားလုံခြုံရေးအကြံပေးဂျက်ဆလိုဗန်နဲ့ဗော်ဒဖူးနဲ့သမ္မတအင်ဂျူမှာတွေ့ဆုံပွဲအပြီးပြောပါတယ်။အစ္စရေးနဲ့ဂါဇာကဟမတ်စေကိုဒါအီရန်ကအထောက်ပံ့ပေးနေတဲ့လက်ဘနွန်ကဟက်စ်ဘိုလာတွေနဲ့ပါရင်ဆိုင်မှုအတွက်သူ့ကိုယ်သူခုခံကာကွယ်ဖို့လိုအပ်တာပေးရမယ်လို့သမ္မတအင်ဂျူကြေညာချက်မှာဖော်ပြပါတယ်။ဒီချိန် ဒီပြစ်ခတ်မှုကြောင့်ထိခိုက်သေးဆုံးမှုရှိမရှိမသိရသေးပါဘူး။
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American တန်ကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ညင်ညာနေပါတယ်မြန်မာရေးနဲ့ပတ်သက်ပြီးပိုးပြီးထိထိရောက်ရောက်အရေးယူဆောင်ရွက်တဲ့အနေနဲ့ Burma Act မြန်မာနိုင်ငံဆိုင်ရာအုပ်တွေနောက်ဆက်တွဲဖြစ်တဲ့ Brief Burma Act ဥပဒေမူကြမ်းတင်သွင်းဖို့ရှိတယ်လို့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ Republican Party ကအမတ် Bill Heisinger ကကြေညာပါတယ်
I believe the people of Burma and Nug have been very brave in how they have been fighting for their own rights and this bill is reflective of that.
မြန်မာပြည်သူတွေသူတို့ရဲ့အခွင့်အရေးတွေရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတာကိုထင်ရှားစေတဲ့ဥပဒေမူကြမ်းဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်စေဖို့ကျွန်တော်တို့ကြိုးပမ်းသွားမှာပါ။ဒဏ်ခတ်မှုတွေတိုးပြီးချနိုင်အောင်နဲ့စစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်ဖိအားပေးလှုံ့ဆော်သွားမှာဖြစ်ပါတယ်လို့ American နှုတ်တော်ရင်ပါတီနှစ်ရက်စလုံးကကိုယ်စားလှယ်ပြုပေါင်းထားတဲ့ Burma Caucus အဖွဲ့မိတ်ဆက်ပွဲမှာအမတ် Heisinger ကပြောသွားတာပါ။ Burma Caucus ကတင်သွင်းတဲ့ Bringing RealityReal accountability via enforcement အတူကောက်အဖြစ် brief ဥပဒေမူကြမ်းကိုတော့တော်တော်တွင်ပြန်ပြီးအတိပြုရအောင်မှာဖြစ်ပါတယ်။ Burma Caucus ကနေလုတ်တဲ့ဒီနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့ဒီ Burma Caucus ဖွဲ့စည်းခြင်းအဖြစ်မြန်မာပြည်သူတွေကိုပို့ပြီးထိထိရောက်ရောက်ကူညီသွားနိုင်မယ်လို့ညွှန်းနေကြောင်းပြောပါတယ်။ဒီမိတ်ဆက်ပွဲကိုဇွန်လ29ရက်နေ့ဒေသဆန်တော်ချိန်နေ့လယ်2နာရီမှာAmerican ပြည်တော်စု Washington DC မြို့တော်ကလွှတ်တော်ပရဝုံတဲက Ribbon အဆောက်အဦရဲ့အစည်းအဝေးခန်းတစ်ခုမှာကျင်းပခဲ့တာလည်းဖြစ်ပါတယ်။တရုတ်ကာကွယ်ဝင်ကြီးဟောင်းနှစ်ဦးဖြစ်တဲ့ Lee Shan-phoo နဲ့ Wei Fan-hee တို့ကိုလက်ဝေးလက်ယူမှုအကျင့်ပြတ်ခြားစားမှုနဲ့တရုတ် Communist Party ကနေထုတ်ပယ်ဆိုပါတယ်။ Lee Shan-phoo ဟာပါတီဗဟိုကော်မတီနဲ့ဗဟိုစစ်ကော်မရှင်ရဲ့ယုံကြည်မှုကိုတစ္ဆာဖောက်ပြီးသူ့ရဲ့မူလတာဝန်ပြတ်ကွက်ခဲ့တယ်လို့ပါတီအတွက်ရောအမျိုးသားကာကွယ်ရေးဆိုင်ရာမှာပါကြီးမားတဲ့ထိခိုက်မှုကိုဖြစ်စေတယ်လို့တရုတ်အစိုးရစင်ဝါသတင်းမှာဖော်ပြပါတယ်။ပါတီဘဟိုကစစ်ကော်မရှင်ရဲ့စီကံထိန်းသိမ်းရေးနဲ့ကြီးကြပ်ရေးအဖွဲ့ဥဆောင်တဲ့ဒီစုံစမ်းမှုတွေအရလီဟာသူ့နဲ့တခြားသူတွေရဲ့ကိုကြိုးစီးပွားအတွက်လှုံ့ဆော်ခဲ့ပြီးသူထမ်းဆောင်ရမယ့်နိုင်ငံရေးတာဝန်တွေမကြေပြွန်ဘူးလို့ဖော်ပြပါတယ်။ဒါပြန်လီဟာငွေပမာဏအတော်များများကိုလက်ယူခဲ့တဲ့အပြင်တခြားသူတွေကိုပါလက်ထိုးခဲ့တယ်လို့တန်ရရှိကြောင်းလည်းဖော်ပြပါဗျ။မနစ်ကဩဂုတ်လတည်းမှာလီကိုစုံစမ်းစစ်ဆေးမှုစတင်ခဲ့တာဖြစ်ပြီးအခုမှသူ့ပေါ်ဘာကြောင့်စုံစမ်းစစ်ဆေးရတယ်ဆိုတာကိုပထမဆုံးချိန်ဖြစ်တဲ့ဆင်ဝါသတင်းမှာအတိအကျတည်ဝင်တည်ပြခဲ့တာဖြစ်ပါတယ်။မနစ်ကလီကိုလူမြင်ကွင်းမှာမတွေ့ရဘဲပျောက်သွားပြီးနှစ်လလောက်ကြာအောက်တိုဘာမှာတော့ရာထူးကနေအဖယ်ရှားခံရပြီးဒီဇင်ဘာမှာရေတပ်ဗိုလ်ချုပ်ကြီးဒွန်ဂျွန်ကိုသူ့နေရာမှာအစာထိုးပြီးခန့်ခဲ့တာဖြစ်ပါတယ်။သူ့ရင်ကာကွယ်ဝင်ကြီးဟောင်းဝေဖန်ဟီကလည်းမနစ်ကမတ်လကက်ဘိနက်ဝင်ကြီးများအပြောင်းအလဲမှာသူ့နေရာလူစားထိုးခံရပြီးတဲ့နောက်မှာလူမြင်ကွင်းကနေအတော်ကြောင်ပျောက်ကွယ်သွားတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်သင်္ဘောကိုတရုတ်ဘက်ကရန်လိုတိုက်ခိုက်မှုတွေတိုးလာတာဟာဖိလစ်ပိုင်ရဲ့အမေရိကန်နဲ့မဟာမိတ်ဖြစ်မှုကိုစမ်းသပ်တဲ့သဘောလို့သုံးသပ်ကြပါတယ်။ဒီပြဿနာဟာဖိလစ်ပိုင်နဲ့အမေရိကန်တို့ဘယ်လိုတုံ့ပြန်မယ်ဆိုတာပေါ်မှာမူတည်နေတယ်လို့လည်းသုံးသပ်ကြပါတယ်။ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကတော့တရုတ်ရဲ့လုပ်ရက်ကိုတန်တမန်နည်းနဲ့ကန့်ကွက်ကြောင်းပြောကြတာမျိုးမဟုတ်ဘဲဒီတဲ့ပိုးပြီးတုံ့ပြန်ရမှာဖြစ်ကြောင်းချက်သပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ဖိလစ်ပိုင်ဘက်ကကန့်ကွက်ခဲ့တာအကြိမ်100ကျော်ရှိနေပြီဖြစ်ပြီးတကယ်တော့ထုံးစံတိုင်းတရုတ်တမ်းမကိုဆင့်ခေါ်ပြီးဒီလိုဖြစ်ရမျိုးမဖြစ်ပွားစေလို့ကြောင်းဖိလစ်ပိုင်ရည်ရွယ်ချက်လိုလားချက်ကိုပြောကြားတာပဲရှိပေမဲ့အခုတော့ဒီချက်ပိုးပြီးလှုပ်ဆောင်မှုလိုပြီးလို့ပြောတာပါဒါပေမဲ့ ဘလို့တုံ့ပြန်မယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ဒါပေမဲ့စင်ကာပူရာဂျာရတ်နမ်နိုင်ငံတကာလေ့လာရေးကျောင်းကကောလင်ခိုးကတော့ဒီပြဿနာရောဝါးရှိဖို့အတွက်တရုတ်နဲ့အမေရိကန်ကြားနှိမ့်နှိုင်းမှုတွေဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။အမေရိကန်ဟာဖိလစ်ပိုင်နဲ့မဟာမိတ်ဖြစ်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်ဒေသအပေါင်းဝင်ဖိလစ်ပိုင်ပိုင်နဲ့အတိုက်ခိုက်ခံရတာကိုအကာအကွယ်ပေးဖို့ဝတရားရှိကြောင်းနဲ့တရုတ်ကလည်းအင်အားကြီးအမေရိကန်ပြောရင်နားထောင်မယ့်အနေအထားရှိတယ်လို့လည်းသုံးသပ်ကြပါတယ
်။ဇူလ28ရက်တောက်ကြမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးကတော့ရှမ်းမြောက်တိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုတင်ပြပေးပါမယ်။2029စစ်စင်ရေးဒုတိယလိုက်ထူးခြားချက်ဟာညီနောင်မဟာမိတ်သုံးဘွဲ့အနေနဲ့နှွေဦးတော်လိုင်းရင်းနဲ့ပူးပေါင်းပြီးနယ်မြေသိမ်းတိုက်ပွဲတွေကိုအရှိန်ဟုန်နဲ့စတင်နိုင်တာဖြစ်တယ်လို့တိုက်ပွဲကိုအဓိကဦးဆောင်နေတဲ့တောင်မျိုးသားလွတ်မြောက်ရေးတပ် TNLA ပြောခွင့်ရလူရည်ဦးက VOA ကိုပြောပါရယ်။ပထမပိုင်းစစ်စင်ရေးကရခဲ့တဲ့အတွေ့အကြုံတွေကိုအခြေခံတဲ့2029စစ်စင်ရေးဒုတိယလှိုင်းရဲ့တတိယမြောက်နေ့အခြေအနေနဲ့ပတ်သက်လို့ TNL ပြောခွင့်ရလူရည်ဦးကိုမဲရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ကျမတို့ဒီနေ့ကြားတဲ့သတင်းတွေအရဆိုလို့ရှိရင်မိုးကုတ်မှာတိုက်ပွဲတွေတော်တော်လေးပြင်းထန်နေနောက်ပြီးတော့နောင်ချိုဘက်မှာလည်းဒီတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေပေါ့နော်။ဆိုတော့အဲ့ဒီကနောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင်
။ကျမတို့လက်ရှိရထားတဲ့သတင်းအရဆိုရင်ဒီစစ်ကောင်စီရဲ့ဒီတပ်စခန်းနှစ်ခုကိုကျမတို့ပြန်ပြန်ကြည့်ထားတယ်။နောင်ချိုမြို့မှာဆိုရင်ဥမခါတပ်စခန်းရှိမယ်။ပြီးရင်မိုးကုတ်မှာဆိုရင်တော့ချက်ပြင်းရေစခန်းတွေရှိပါတယ်စကန်ကိုကျမတို့ဒီဘက်ရရှိထားဖြစ်ပါတယ်
။အဲ့လိုတိုက်ပွဲတွေဖြစ်တဲ့နေရာမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းပိုက်နိုင်တဲ့အနေအထားမှာသူတို့တပ်သားတွေကဟိုစစ်မတိုက်ပဲနဲ့လက်နက်ချလို့လားဒါမှမဟုတ်လို့ရှိရင်ဟိုအပြန်လန်တိုက်ပြီးတော့မှပေါ့နော်။ TNL ဘက်ကနေပြီးအင်းနဲ့အားနဲ့သိမ်းယူတာလားဘလို့ပုံစံမျိုးလဲရှင
်။ဒီဒုတိယပိုင်းနဲ့ကြတော့ဒီပထမပိုင်းကလည်းဒီစစ်ကောင်စီတော်တော်များများကကြုံတွေ့ရတဲ့ဟာဒီတွေ့ကြုံတဲ့တွေ့ကြုံရှိတော့ဒီတစ်ခါကတော့ကျမတို့တွေ့ဖို့တိတ်ရတယ်ဘူးလို့ရပေါ့နော်စစ်ကောင်စီကတချို့ကဒီစကန်လေးဆုံးခါသွားတာမျိုးတွေရှိတယ်နောက်တစ်ခုကတော့ဒီစစ်ကောင်စီတပ်သားကိုတော့ကျမတို့ဘက်ကလာရောက်တယ်မှာပူပေါင်းမျိုးဒါတွေမျိုးတွေရှိတယ်အချောင်းကိုဒီအနေထားလည်းဖြစ်ပါတယ်
သိမ့်ပိုင်ရရှိတဲ့လက်နက်တွေကိုလည်းဒီ TNL ဘက်ကထုတ်ပြန်တဲ့အထဲမှာလည်းပြသထားတာတွေလည်းတွေ့ရပါတယ်။အဲ့တော့စစ်ကောင်စီဘက်ကဒီလိုလက်နက်တွေတော်တော်များများကြံခဲ့တဲ့သဘောလား။အဲ့ဒီထဲမှာရောနောက်ပြီးတော့ဒီလက်နက်တွေပေါ့နော်လက်နက်ကောင်းတွေဘယ်လောက်ထိပါနေလဲရှင့်။
ဟုတ်ကဲ့အများကြီးပေါ့လေနော်လက်နက်တွေကျတော့အများအများရှိတယ်ဒီအမလက်နက်ကြီးတွေလည်းပါတယ်လို့ပြီးလက်နက်ခိုင်ရအများကြီးပါတယ်မနေ့ကကျမတို့ထုတ်ပြန်ထားတယ်ဆိုရင်မနေ့ကဆင်းရင်ကျတော့ဒီကန်းကော်စကန်မှာပေါ့နော်ဒီနောက်ချိုကန်းကော်စကန်မှာတင်ပိုင်ထားတဲ့လက်နက်တွေဖြစ်တယ်ဒီနေ့ကျမတို့ထုတ်ပြန်ထားတာကမနေ့ကဒီကျမတို့ဆီမှာအလင်းဝင်လာတဲ့တက်တာ18ဦးထံသူလက်နက်နဲ့အတူဖြစ်ပါတယ်ပေါ့ဟုတ်ကဲ့တခြားတွေလည်းရှိပါတယ်ဟုတ်ကဲ့
အဲ့လိုတိုက်ပွဲတွေမှာ TNL ဘက်ကရောဟိုကြာဆုံးတဲ့အရေးအတွက်ကဘယ်လောက်ရှိပါလဲရှင
်။ဟုတ်ကဲ့ရှိပါတယ်ဒါပေမဲ့လက်ရှိချိန်တော့ကျွန်တော်တို့ပြောချင်းလည်းမရှိသေးပါဘူး။
အဲ့တော့ဒီမိုးကုတ်နဲ့နောက်ချိုကတိုက်ပွဲတွေမှာအထူးသဖြင့်နောက်ချိုဘက်မှာကသူကပြင်ဦးလွင်နဲ့နှီးနေတာဆိုတော့လေဟိုမန္တလေးနဲ့ဆိုရင်လည်းဒါဟိုနှီးနေပြီပေါ့နော်။ဆိုတော့အဲ့ဒီမှာဖြစ်နေတဲ့တိုက်ပွဲတွေကဒီစီရေးရပါတော့ဘလောက်ထိအရေးပါလဲရှင
်ဟုတ်ကဲ့ဒါတမရတိုက်ပွဲဖော်ဆောင်တဲ့နေရာကဒီစစ်ကောင်စီရဲ့တပ်စခန်းရရှိဖို့ကအလိုအရေးကြီးတဲ့နေရာတွေတိုင်းဖြစ်ပါတယ်ပေါ့လေနော်ဘာလို့ဆိုဒီကျမတို့ဒီတုန်ကနှစ်ခွင်စစ်စင်ကြီးဒီအစစ်ကစစ်အာဏာရှင်စနစ်အမြစ်ဖျက်တိုက်ပွဲရေးဖြစ်တယ်လို့ဒီဒေတာကလူထုကကွယ်တဲ့ဒီတော့ဒီအကြံပေးရှိတာဒီလှုပ်ရှားရတက်စကန်တွေမှာစီတီစစ်ကောင်စီကိုဝင်ရောက်มาတိုက်ခိုက်ခြင်းချင်းချင်းဒီကျမတို့တို့အလိုရည်ကြီးတဲ့အကန့်ကနတွေဖြစ်ပါတယ
်။ဟို1392ခုစစ်စင်ရေးပထမပိုင်းပေါ့လေမနစ်ကဒီအောက်တိုဘာမှာစတင်တုန်းကတော့ TNL ပါဝင်တဲ့မဟာမိတ်ညီနောင်၃ဘွဲပေါ့နော်။အခုဒီ1392ခုစစ်စင်ရေးဒုတိယပိုင်းထူးခြားချက်ကရောဘာလဲရှင်။
တေတူညာနေခွန်ဒီပရမပိုင်းမှာဆိုရင်တော့ဒီမှာကျမတို့မိတ်ပုံဖွဲကပါဝင်တယ်ဒီဒုတိယပိုင်းမှာကြတော့ဒီမှာမြင်တော့မှာမိတ်ပုံဖွဲပါပါနော်အခြားတော့ဒီနေဦးတော်လာရေးတက်ဖွဲတွေလည်းပါဝင်လာတယ်ထို့တခင်ဆိုဒီမန်လေး PDF တို့ပြီးမုတ်ကုတ်ပြူဟာပြီးရင်ဒီနေဦးတိုင်းရင်တော်လာရေးအဖွဲ့တွေလည်းပါဝင်လာတယ်ရှိပါတယ်အကြောင်းမို့ဒီတော်လာရေးဒီကျမတို့ဒီနေဦးတော်လာရေးနဲ့အတူပူပေါင်းပြီးတော့တက်ဖွဲဆင်းနိုင်တာဖြစ်ပါတယ်
နောက်ဆုံးမေးခွန်းကတော့အခုဒီ TNL အနေနဲ့နေမြေသိမ်းတိုက်ပွဲတွေကိုဥဆောင်ပြီးတော့တိုက်နေတဲ့နေရာမှာဒီရှမ်းပြည်မြောက်ပိုင်းဘက်မှာဆိုလို့ရှိရင်ဒီကချင်း KIA နဲ့နောက်တစ်ခါဟိုရှမ်းဒီလက်နက်ကိုင်အဖွဲ့တချို့နဲ့ပေါ့နော်ဒီနေမြေပိုင်းဆိုင်ရာမှာသဘောထားဒီတင်းမာမှုတွေရှိနေရပေါ့နော်ဒီနေမြေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့သဘောထားတင်းမာမှုတွေရှိနေတယ်ဆိုတဲ့အပိုင်းမှာ TNL ရဲ့ဟိုရက်တီချက်မူဝါဒကပါပါလဲရှင
်ဟုတ်ကဲ့ဒီပေါ်မှာတော့ကျမကတော့ဒီအင်မရှိတော့တင်တော့ပေါ့လေနော်ဘာလို့ဆိုခုနေ့ကကျမတို့ရဲ့ပိုချုပ်တာပုံကြော်ပါလေအများကြီးရှင်းပြသွားမှာရှိတယ်မှာဒီကိစ္စကကျမတို့ဒီတိုင်းရင်းသားချင်းချင်းကြားမှာဖြစ်နေတဲ့ပြဿနာတွေတာဖြစ်တယ်ဒီပြဿနာတွေကစပွဲဝိုင်းမှာဆွေးနွေးဖြေရှာလို့ရမယ်ပြဿနာတွေဖြစ်တယ်လက်ရှိကတော့ကျမတို့ပူပေါင်းတဲ့ပုံရံသူကိုပဲဥစားပေးတိုက်ခဲ့တယ်
ရှမ်းမြောက်တိုက်ပွဲနောက်ဆုံးအခြေအနေကို TNL ပြောခွင့်ရတဲ့မဲအချင်းနိုင်ကဆက်သွယ်မြင်ပြန်ခဲ့တာပါရှင်။ဒီရှမ်းမြောက်အခြေအနေတွေကိုကြားခဲ့ရပြီးတော့ချင်းပြည်နယ်ဘက်ကလည်းအလှည့်ပေးပါဦးမယ်။မတူပီစစ်ကောင်စီပြူဟာစခန်းကိုချင်းတော်လိုင်းရဲ့အဖွဲ့တွေကတည်ယူဖို့ကြိုးပမ်းနေတဲ့အခြေအနေကိုအရင်ဆုံးပြောပြပါမယ်။ချင်းညီနောင်အဖွဲ့ဟာမတူပီမြို့နယ်အတွင်းစစ်ကောင်စီရဲ့ကာကင်းစခန်းတချို့ကိုသိမ်းပိုက်ရရှိထားပြီးတော့ပြူဟာစခန်းနဲ့ခလာရ140တပ်စခန်းကိုပါဆက်ပြီးတော့တိုက်ခိုက်နေတယ်လို့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတစ်ကပြောပါရယ်မတူပီမြို့နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်မတူပီမြို့နယ်အတွင်းစစ်ကောင်စီရဲ့ခလာရ304နဲ့ကာကင်းစခန်းတချို့ကိုပြီးခဲ့တဲ့ရက်ပိုင်းကသိမ်းပိုက်ရရှိထားပြီးအဓိကကျတဲ့ခလာရ140နဲ့ပြူဟာစခန်းကိုဆက်ပြီးတိုက်ခိုက်နေတယ်လို့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့ဗျူဟာနဲ့140ထိုးစစ်ဆင်နေတဲ့တင်းကတော့အမှန်ပါ။ဒါပေမဲ့တပ်ဖက်ကစစ်ဆင်ရေးမှာဟိုကျွန်တော်တို့ထင်တဲ့လောက်ဟိုစစ်ဆင်ရေးခီးမြောက်တဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။ဆိုတော့ကျွန်တော်တို့အကောင်းဆုံးမရမကဆက်လက်တိုက်ပွဲဝန်တော်ဖို့စီကောင်စီကင်းရှင်းအောင်လုပ်သွားဖို့တော့ရှိမယ်ခင်ဗ
ျစီရေးအသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးမတူပီမြို့နယ်အတွင်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နေရာအလုံးကိုဖျက်သိမ်းပစ်ဖို့ CDF မတူပီရဲ့တပ်မဟာနှစ်ခုစလုံးကသဘောတူထားကြပေမဲ့လက်ရှိမတူပီက Operation CB စစ်စင်ရေးမှာတော့ချင်းညီနောင်ချင်း Brotherhood CB အောက်မှာပါတဲ့မတူပီ CDF တပ်မဟာတစ်ကပဲစီလှူရှာမှုသဘောတူထားကြတယ်လို့လည်းပြောပါတယ
်တို့ဒီတမ္ဟာတင်းနှိတ်နဲ့အစည်းအဝေးလုပ်ပြီးတော့မှဒီမတပီ CB operation ပေါ့ operation CB မတပီကိုလုပ်ဖို့တို့မေလ26ရက်နေ့မှာအစည်းအဝေးလုပ်တာရှိပါတယ်အဲ့ဒီမှာကျွန်တော်တို့တမ္ဟာတင်းနေနဲ့ဖိတ်တော့သူတို့ကဒီချင်းလန်းကောင်စီမှာပါဝင်နေတဲ့အတွက်ကြောင့်မလို့လည်းဖြစ်မှာပေါ့လေနောက်ကြောင်းရင်းတော့တိကျမသိဘူးဒါပေမဲ့operation cb mutupio project မှာမပါနိုင်သေးဘူးလို့လည်းသူတို့ပြောပါတယ်เนาะကျွန်တော်တို့ဒီ cb ရဲ့မဟာမိတ်တွေဖြစ်တဲ့ဒီတိုင်းသားလည်းနဲ့ gain တွေတော်လကောင် pdf တွေတော်လကောင်သူတို့တိတ်ပြီးတော့မှအဆင်မပြေတဲ့အပိုင်းတွေမရှိဘူးလို့ပြောတဲ့ဟာမျိုးလည်းရှိပါတယ
်မတူပီမြို့နယ်အတွင်းမှာချင်းညီတောင်ချင်း brotherhood နဲ့ချင်းလန်းကောင်စီတို့ရဲ့အောက်မှာပါဝင်တဲ့လက်နက် gain အဖွဲ့တွေအသီးသီးလှုပ်ရှားနေကြတာပါချင်းညီနောင်အဖွဲ့ဟာရခိုင်ပလက်ဝမှာရှိတဲ့ AA ရခတပ်တော်နဲ့မဟာမိတ်ပြုလုပ်လှုပ်ရှားနေပေမဲ့ချင်းလန်းကောင်စီနဲ့ AA အကြားဆက်ဆံရေးတွေကတင်းတင်းမာမာရှိနေပါတယ်။ဒါကြောင့်လဲမတူပီမျိုးစစ်စင်ရေးကာလအတွင်းချင်းတော်လန်ရေးအဖွဲ့အစည်းအချင်းချင်းကြားပြစ်ခတ်မှုဖြစ်ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့ရပါတယ်။လက်ရှိအဖြစ်တော့မတူပီမျိုးမှာရှိတဲ့အုပ်ချုပ်ရေးယုံကိုချင်းညီနောင်နဲ့မဟာမိတ်တပ်ဖွဲ့တွေကသိမ်းပိုက်ထားပေမဲ့မတူပီဗျူဟာကုန်းနဲ့ခလာရ140တက်ကြံနေသေးတာကြောင့်မတူပီမြို့ကိုတော်လန်ရေးအဖွဲ့တွေကအပြည့်အဝထိန်းချုပ်ထားနိုင်ပြီလို့မဆိုနိုင်သေးပါဘူးခင်ဗျာ
မတူပီစစ်ကောင်စီဗျူဟာစခန်းကိုချင်းတော်လန်ရေးအဖွဲ့တွေသိမ်းယူဖို့ကြိုးပမ်းနေတဲ့အခြေအနေသတင်းပေးဖို့ကြက်ကိုညာဝင်းအောင်ပြောပြခဲ့တာပါ မြန်မာနိုင်ငံဆိုင်ရာသတင်းတွေခဏနားပြီးတော့အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့စိတ်ဝင်စားစရာသတင်းဆောင်းပါးတွေကိုလည်းအလှည့်ပေးချင်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မဲ့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဒီနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားဆစ်ထိုးပွဲကိုအတ္တလနာပြည်နယ်မှာဒီဒေသစံတော်ချိန်ကြာတာရင်းနေည9နာရီမကြာခင်အချိန်ပိုင်းအတွင်းမှာပဲကျင်းပပါလိမ့်မယ်ဒီစကားဆစ်ထိုးပွဲကနေဘာတွေမျှော်လင့်နိုင်မှာမလဲအတ္တလနာပြည်နယ်ကနေဗီဒီယိုသတင်းတောက်ကာလာယူပေးပို့ထားတဲ့သတင်းကိုဦးသိန်းထက်ဦးကပြောပြပါမယ်ရှင
်ပထမဆုံးကျင်းပမယ်စကားဆစ်ထိုးပွဲမှာသမ္မတလောင်းရှင်ပြိုင်မဲ့သူနေရာစလုံးပြောမှာကသူတို့ပြိုင်ဘက်ကိုမဲပေးခဲ့မယ်ဆိုရင်တိုင်းပြည်ကြီးကျယ်ကတောင်ကင်းဖြစ်မယ်ဆိုတာကိုပြောကြပါလိမ့်မယ်။သမ္မတဂျိုးဘိုင်ဒန်ဟာတိုင်းပြည်ကိုဖျက်ဆီးနေသည်လို့ဒေါ်နယ်ထရမ့်ကပြောဆိုထားပါလေ
။ဝေကျေးဖောင်းပွားမှုတွေဆက်ကြီးနေတယ်။ရာဇဝတ်မှုတွေကထိမ့်မရဘူး။ဥရောပတစ်ခုလုံးဝယုံသုံးကားဖြစ်နေတယ်လို့အရှေ့လေပိုင်းကလည်းပောက်ကွဲတော့မယ်။အီရန်ကပိုပြီးအင်အားကြီးလာတယ်။တရုတ်ကရှေ့ကိုချစ်တက်နေတယ်။တဲ့ကိုစိုးဝါတဲ့သမရကကျွန်တော်တို့တိုင်းပြည်ကိုတတိယကဘာစစ်စီဆွဲခေါ်နေပါတယ်
။သမရဘိုင်ဒန်ကလည်းဒေါ်နယ်ထရမ့်ဟာတိုင်းပြည်ကိုနောက်ပြန်ဆိုးအောင်တွန်းပို့နေသူလို့ပြောပါတယ်
။ All progress, all freedom, all opportunity.
ဒုတက်မှုအားလုံး၊လွတ်မြောက်မှုအားလုံး၊အခွင့်အလမ်းအားလုံးဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေပါတယ်။ Trump ဟာသူ့လက်ထက်ကဘယ်လောက်အမှောင်တုအောက်ရောက်ခဲ့တယ်၊မဖြေရှင်းနိုင်တဲ့ပြဿနာတွေရှိခဲ့တယ်ဆိုတာကိုတိုင်းပြည်ကမေ့အောင်လုပ်နေပါတယ်။ကျွန်တော်တို့ဘယ်တော့မှမမေ့ပါဘူး။
လူစုစစ်တမ်းနေမှာတော့နေရာစလုံးပေါ်ထောက်ခံမှုကတိတ်မကွာပဲသူမသာကိုမသာရှိနေပါလေ။ဒါကြောင့်လေဒီစကားစစ်ထိုးပွဲပေါ်မူတည်တဲ့ထောက်ခံမှုပြောင်းလဲနိုင်ခြင်းကြီးတဲ့အကြောင်း North Eastern တက္ကသိုလ်ကသတင်းစာပညာဆိုင်ရာပါမောက်ကအယ်လန်ရှရော့ဒရာကပြောဆိုသွားတယ
်။ I think that puts sort of equal
နေရာလုံးပေါ် PR ပေးမှုတွေညီညီများရှိနေပါတယ်။အခွင့်အလမ်းအရာနေရာလုံးအတူတူရှိပေမဲ့ NDA လည်းကြီးတယ်လို့ထင်ပါတယ်
။ Pennsylvania တက္ကသိုလ်ကဆက်သွယ်မှုဆိုင်ရာဘာသာရပ်ပါမောက်ကကက်သလင်ဟောဂျမီဆန်ကတော့လက်ရှိသမ္မတနဲ့အရင်သမ္မတဟောင်းကြားအခြေတည်ငင်းကုန်တဲ့စကားစစ်တိုးပွဲဖြစ်တာကြောင့်ခါတိုင်းနဲ့မတူထူးကြပါလေလို့မြင်ပါတယ်
So the public is more knowledgeable about both of these.
အများပြည်သူတွေကြားမှာကိုယ်စားလှယ်လောင်းနေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သိထားပါတယ်။သူတို့ရဲ့ပင်ကိုစိတ်ရင်းဖြစ်တဲ့သဘောတဘာဝစိတ်တင်းညူမှုဒါတွေကိုလည်းပို့ပြီးတော့သိကြပါတယ်။ဒါမဲ့ဒီနှစ်မှာတော့နှစ်ယောက်စလုံးရဲ့အသက်အရွယ်ကြောင့်တကယ်လို့ကိုယ်စားလှယ်လောင်းနှစ်ယောက်စလုံးနဲ့ပတ်သက်ပြီးတော့အများကြီးသိထားရဆိုရင်တော့ဒီနှစ်မှာပို့ပြီးတော့သိချင်ကြပါတယ်။ပြောမယ်ဆိုရင်American သမ္မတဖြစ်ဖို့အတွက်စိတ်ပိုင်းဆိုင်ရာအရာထင်မြင်တဲ့သူလားစိတ်ပိုင်းဆိုင်ရာအရာတည်ငြိမ်မှုရှိရလားဆိုတာကိုသိချင်ကြတာပ
ါလေးလာသုံးသက်သူ Brett O'Donnell ကတော့နိုင်ငံရေးစကားစစ်တိုးပွဲတွေဟာကိုယ့်အတွက်ထောက်ခံမှုရအောင်သတင်းစကားပေါ့ဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့သုံးသက်ပါတယ
် You've got to drive a message consistently
စကားစစ်တိုးပွဲတစ်ချက်လုံးမှာကိုပြောလိုတဲ့အကြောင်းအရာကိုအင်အားပြည့်နေသတင်းစကားပါပါလိမ့်မယ်တစ်ချိန်တည်းမှာလူတွေချိန်မဲ့စိတ်ဝင်စားစရာနှစ်ခုလောက်တော့ခင်ဗျားပြောခွင့်ရပါလိမ့်မယ်ဒါမှဒင်းထဏာတွေကခမည်းပြောပြီဆိုတော့ ਨੇ ဒီကြောင်းရအောင်ရေးကြမယ်ကိုလေးတာဖို့အတွက်အခွင့်အလမ်းကောင်းတွေယူနေအောင်ဒီချင်းဝင်ရတာမျိုးလည်းဖြစ်နိုင်ပါတယ
်အခုအချိန်ထိ Republican Party ကသမ္မတဟောင်းဒေါ်နယ်ထရမ့်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်မကြေညာသေးသလို Democrat Party ကလည်းသမ္မတဂျိုးဘိုင်ဒန်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်မကြေညာသေးပါဘူးဒါကြောင့်အခုကျင်းပတဲ့စကားစစ်ထိုးပွဲဟာ American သမိုင်းမှာအစောဆုံးကျင်းပတဲ့စကားစစ်ထိုးပွဲဖြစ်ပါတယ်စကားစစ်တိုးပွဲမှာအဖွင့်မိန်ခွန်းပြောကြားကြမှာမဟုတ်သလိုကိုယ်စားလှယ်လောင်းတယောက်ပြောဆိုနေတဲ့တစ်ချိန်မှာနောက်တယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှဖြစ်ကြောင်းပါခင်ဗျာ
ဒါကတော့မကြာခင်အချိန်ပိုင်းအတွင်းမှာပဲအတ္တလနာပြည်နယ်မှာကျင်းပမယ့်ဒီအမေရိကန်သမ္မတလောင်းနှစ်ဦးရဲ့ပထမဆုံးစကားစစ်ထိုးပွဲကနေဘာတွေမျှော်လင့်နိုင်မလဲဆိုတာဦးသိန်းထိုင်ဦးကတင်ပြပေးခဲ့တာပါရှင်တစ်ဆက်တည်းပဲဒီအမေရိကန်သမ္မတယူကောက်ပွဲဝင်ပြိုင်ဖို့ဘယ်လိုသတ်မှတ်ချက်တွေပြဋ္ဌာန်းထားသလဲဆိုတာကြည့်ရအောင်ပါအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ကတော့လေးလကျော်လောက်သာလိုတော့တာဖြစ်ပါတယ်။ကနေဦးစစ်တမ်းရလဒ်တွေအရလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးအကြိမ်နဲ့ရှင်ပြိုင်ကြရဖို့ရှိနေတာပါ။သူတို့လိုဒီသမ္မတရွေးကောက်ပွဲကိုဝင်ပြိုင်နိုင်ဖို့အတွက်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာဘယ်လိုသတ်မှတ်ချက်တွေပြဋ္ဌာန်းထားပါလဲ။ VOA ပုံပြရုပ်သံမှာမဲရီတန်နာကျော်ပြောပြထားပါရဲ့ရှင်
။ဘယ်သူမှဆိုအမေရိကန်သမ္မတဖြစ်လာနိုင်မှာလား။မဖြစ်နိုင်ပါဘူး။သမ္မတတော်ဝင်ဟာအမေရိကန်ဖွဲ့စည်းပုံဥပဒေထဲပါတဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီသူတွေအတွက်တောင်ဖြစ်ပါရင်အနည်းဆုံးအသက်35နှစ်ဖြည့်ရပါမယ်။နိုင်ငံတွင်းမှာ14နှစ်အနည်းဆုံးနေထိုင်သူဖြည့်ရပါမယ်။အမေရိကန်ဘဝဖြည့်ရပါမယ်။အသက်35နှစ်အရွယ်ဆိုရင်ဉာဏ်ပညာနဲ့ရင်းချက်မှုရှိလောက်ပြီလို့အမေရိကန်ပြည်ထောင်စုကိုတည်ထောင်ခဲ့သူတွေကတွက်ခဲ့ကြပါရဲ့။ ။ဖွဲ့စည်းပုံပြဋ္ဌာန်းချိန်မှာလူတွေရဲ့ပြင်းထန်တဲ့တက်တန်းက140အောက်ပဲရှိရကြောင်းလည်းဖြစ်ပါတယ်။နေထိုင်စဉ်ကာလနဲ့နိုင်ငံသားသတ်မှတ်ချက်တွေကတော့ပြည်ပအလွှမ်းမိုးမှုကိုလျှော့ချဖို့ပါ။အမေရိကန်ဘဝဆိုတာနိုင်ငံတွင်းမွေးဖွားသူဖြစ်သလိုနိုင်ငံသားဖြစ်တဲ့မိဘနှစ်ပါးကမွေးရတဲ့သူလည်းဖြစ်တယ်လို့ဥပဒေကြမ်းကျင်သူအများစုကမှတ်ယူပါတယ်။ဒီသုံးနှုန်းအတွက်အမေရိကန်ပြည်အောင်စုတရားရုံးစုကတော့တရားဝင်အဓိပ္ပာယ်သတ်မှတ်ပေးထားတာမျိုးမရှိပါဘူး။
အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်မှုအတွက်ပြဋ္ဌာန်းထားတဲ့သတ်မှတ်ချက်တွေအကြောင်းမအီသနာကျော်ပြောပြသွားတာပါ။အမေရိကန်ရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ပဲနောက်ထပ်စိတ်ဝင်စားစရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမကောင်းတဲ့သူတွေက AI ဉာဏ်ရည်တုနည်းပညာနဲ့လှုပ်ကြံသတင်းတွေဖန်တီးပြီးပြိုင်ပဲ့နိုင်ငံရေးသမားတွေထက်အသာစီးရစေဖို့ဒီနိုင်ငံခြားအစိုးရတွေရဲ့အကျိုးကိုမြင့်တင်ဖို့လှုပ်ဆောင်တာတွေလုပ်လို့ရှိပါတယ်။ဒီလာမယ့်2024အမေရိကန်သမ္မတရွေးကောက်ပွဲမှာ AI ဉာဏ်ရည်တုနည်းပညာအသုံးပြုဖို့အကြောင်းကိုတော့ Ivana Pirovska သတင်းပေးပို့ထားတာကိုကိုညင်းညက်ကပြောပြပါမယ်ရှင
်။ AI ဉာဏ်ရည်တုနည်းပညာကိုဒီရွေးကောက်ပွဲမှာသုံးနေပါပြီ။ Donald Trump ကကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကိုဖတ်နေတဲ့ဒီပုံဟာကွန်ပျူတာနဲ့ဖန်တီးထားတာဖြစ်ပြီးဂျိုးဘိုက်ဒန်ကနယူးဟမ်ရှာယာပြည်နယ်ကမဲဆန္ဒရှင်တွေကိုပမာဏရွေးကောက်ပွဲမှာမဲမပေးဘဲကြော်သွားဖို့ဆက်နဲ့ဖုန်းခေါ်ပြောဆိုတာကလည်းအတုပါရွေးကောက်ပွဲဆိုင်ရာ deepfake ပုံစံတူအတုတွေကိုအချိန်ကြိုက်ဖန်တီးနေတာကြောင့် NDA အလွန်များပါတယ်လို့ Brookings Institution ကကျွမ်းကျင်သူ Elaine Kamarak ကပြောပါတယ်
Even 24 hours before the election, someone.
ဒီကဘွေမတိုင်ခင်24နာရီအတွင်းမှာပဲတယောက်ယောက်ကလှုပ်ကြံသတင်းတွေ deepfake ပုံစံတူအတုဖန်တီးထားတာကိုလည်းလုံနိုင်ပါတယ်။ဒါကိုတုံ့ပြန်ဖို့ကခက်ခဲပါတယ်။အကျိတ်အနေရှင်ပြန်ရတဲ့ရွေးကောက်ပွဲမှာဒါဟာလည်းအနိုင်ရှုံးကိုဖြစ်သွားစေနိုင်တာပါ
။ deepfake ပုံစံတူအတုတွေဟာထုတ်လို့ရတာလွယ်ကူပြီးဈေးသက်သာတာကြောင့်လူသုံးများလာတယ်လို့ American Pentagon စစ်ဌာနချုပ်ကကူညီပြီး deepfake အတုတွေကိုစစ်ဆေးပေးနေသူDeep Media က Raju Gupta ကပြောပါတယ
် End to end it takes
Deep fake ပုံစံတူဖန်တီးတာကို15မိနစ်အတွင်းလုပ်နိုင်တာပါ Online မှာခားမဲ့လုပ်ပေးတဲ့ဝန်ဆောင်မှုတွေအများကြီးပါပိုကောင်းတဲ့ဝန်ဆောင်မှုတွေကစက္ကန့်30အတန်ပိုင်းတစ်ခုကိုဒေါ်လာ1ပြားလောက်ပဲကျသင့်ပါတယ
်လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံတဲ့ရှေ့နေဖြစ်သူ Aricon က
There's been a lot of talk about
Russia အကြောင်းပြောတာအများကြီးပါတကယ်တော့တရုတ်လည်းပါပါတယ် AI ဉာဏ်ရည်တုနည်းပညာပြိုင်ပွဲမှာရှေ့ကိုရောက်အောင်စ조사ရှင်းပြနေတာပါ
နိုင်ငံရေးဆိုင်ရာလှုပ်ကြံသတင်းတွေကိုဩဇာရှိတဲ့အမေရိကန်တွေအကြားထည့်ပေးပြီးတခြားသူတွေစီကိုပြန့်နှံ့စေဖို့အတွက်နိုင်ငံခြားကအဖွဲ့တွေကစီမံချက်နဲ့ရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ကွန်ကပြောပါတယ်။နိုင်ငံရေးဆိုင်ရာမဲဆွယ်ပွဲတွေမှာ AI ဉာဏ်ရည်တုနည်းပညာသုံးတာကိုအမေရိကန်ကအကြီးဆုံးနည်းပညာကုမ္ပဏီတွေကသူတို့ရဲ့ social media website တွေမှာစည်းကမ်းသတ်မှတ်ချက်တချို့နဲ့ထိန်းချုပ်မယ်လို့ကတိပေးထားပေမဲ့ဘယ်လိုလှုပ်ဆောင်ရမလဲဆိုတာဘဟုအစိုးရရဲ့ဥပဒေကတော့မရှိပါဘူ
း It's very very difficult
အမေရိကမှာနိုင်ငံရေးမင်းကွန်းစကားပြောတာကိုစီကံတတ်မှတ်ဖို့ကအလွန်ခက်ခဲပါတယ်ဖွဲ့စည်းပုံမှာပထမအကြိမ်ပြင်ဆင်ချက်ကနိုင်ငံရေးမင်းကွန်းပြောတာကိုခိုင်ခိုင်မာမာကာကွယ်ထားပြီးအကြောင်းပြချက်ကောင်းလည်းရှိပါတယ်အစိုးရရဲ့အနေနဲ့ရွေးကောက်ပွဲချိန်ဝင်ရှာကိုမပြောင်းနိုင်အောင်ပါအ
ဲ့ဒီအခက်ခဲတွေကတခုကတော့လုံးဝမှားနေတာနဲ့လူတယောက်သဘောမတူတဲ့ကိစ္စတခုကိုပုံစံဖြတ်ပြောဆိုတာကိုလည်းခွဲကြဖို့ကခက်ခဲပါတယ်လို့ဂူပတာကပြောပါတယ်။နိုင်ငံရေးဆိုင်ရာ deep fake အတုဖန်တီးတာကိုခွဲခြားနည်းနဲ့ပတ်သက်ပြီးဂူပတာက
And the audio quality is bad.
That is fine. ဒီတော့မကောင်းတာမျိုးဖြစ်တတ်ပါလေ။အဲ့ဒါဆိုရင် AI ဉာဏ်ရည်တုဖန်တီးထားသလားဆိုတာသဲလွန်စားလေးပါ။အသေးဖွဲလေးလို့ထင်ရှားရှိပေမဲ့အယုတ်အတန်နဲ့ဓာတ်ပုံတွေမှာအဲ့လိုပါတတ်တဲ့အမှတ်အသားတွေကိုရှာပြီးစစ်ထုတ်တာပါ။တကယ်လို့တယောက်ယောက်နဲ့ဗီဒီယိုဖုံးခေါ်ပြီးစကားပြောနေတော့ deepfake ပုံစံတူအတုဖန်တီးထားတယ်လို့တန်တရားရှိရင်သူတို့ထိုင်ကုန်မှာထိုင်နေတော့လှည့်ကြည့်ခိုင်းမှသူတို့မလဲဘူးဆိုရင်ဒါ deepfake ပုံစံတူအတုဖြစ်နိုင်ပါတယ
် AI ဉာဏ်ရည်တုနည်းပညာကိုနိုင်ငံရေးဘက်မှာကောင်းတဲ့အနေနဲ့လဲသုံးနိုင်ပါတယ်ရွှေပြောင်းအခြေချသူတွေပြောတဲ့ဘာသာစကားနဲ့ကိုယ်စလဲလောင်းတယောက်ကပြောဆိုနိုင်တယ်လို့မဲဆန္ဒရှင်တွေရဲ့အမူအကျင့်နဲ့ပတ်သက်ပြီးလဲအတွင်းကြကြသိနိုင်တာကြောင့်နိုင်ငံရေးသမားတွေအနေနဲ့လဲသင့်တော်မဲ့သတင်းစကားကိုပြင်ဆင်နိုင်ပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေက တင်းလှလခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့ဇွန်လ28ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ကျမရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုမထုတ်လွှင့်ခင်မှာအရင်ဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်မြမပြည်တွင်းစစ်အခြေအနေဟာစစ်လက်နက်ပစ္စည်းအင်အားအပေါ်မှာလည်းအများကြီးမူတည်နိုင်တဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ဆက်ထားပါရဲ့ရှင
်စစ်ကောင်စီရဲ့အဓိကအန္တရာယ်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာသူတို့ထိန်းချုပ်တဲ့နယ်မြေတွေမှာအုပ်ချုပ်ရေးအာဏာကောင်းဖို့ကြိုးပမ်းနေကြပါတယ်ဒါကြောင့်နေပြည်တော်အထိတက်သိမ်းမဲ့အရေးအယံမတွေ့ရသေးဘူးလို့မေလ30ရက်နေ့ထုတ် International Crisis Group ရဲ့အစီရင်ခံစာမှာသုံးသပ်ထားပါတယ်စစ်အာဏာသိမ်းလို့ပေါ်ပေါက်လာတဲ့တွန်လိုင်းရေးအဖွဲ့တွေကတော့စစ်အာဏာရှင်အပြုတ်တိုက်ရေးကိုကျွေးကြော်နေကြပြီးမဲ့အကောင့်ထဲဖို့လက်နက်ခဲယံအလုံးအလောက်မရှိသေးဘူးလို့မှတ်ချက်ချထားပါတယ်စစ်တပ်ကတော့အာဏာသိမ်းပြီးတဲ့နောက်စစ်ပစ္စည်းဒေါ်လာတန်းတထောင်ဘိုးလောက်ဝယ်ယူထားတယ်လို့ကုလသမဂ္ဂအထူးကိုယ်စားတော်Tom Andrew မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်ယူရှာစီကဒေါ်လာတန်း400ကျော်ဘူးတရုတ်စီကဒေါ်လာတန်း260ကျော်ဘူးစင်ကာပူကဒေါ်လာတန်း250ကျော်ဘူးနဲ့အိန္ဒိယစီကဒေါ်လာတန်း50ကျော်ဘူးထိုင်းနိုင်ငံစီကတန်း20ကျော်ဘူးစစ်ပစ္စည်းတွေဝယ်ယူခဲ့ပါတယ်စင်ကာပူနဲ့ထိုင်းကတင်ပို့တဲ့အပေါ်ပစ္စည်းကုန်ကြမ်းပစ္စည်းနဲ့စက္ကရိယာတွေတာမရှိရင်စစ်တပ်ရဲ့ကပ္ပစာစက်ယုံတွေစစ်ပစ္စည်းထုတ်လုပ်ဖို့အခက်အခဲရှိနိုင်တယ်လို့ဆိုပါတယ်ရရလည်းနဲ့ဆွဲခိုင်ပြီးစကားစကိုပြန်လဲတိုက်ခိုက်နေတဲ့ပြည်သူခန့်စစ်ဟာအရှင်အဟုန်ပြင်းထန်နေစေဖြစ်ပါတယ်လက်နဲ့အရေးအမြစ်ရရှိရေးအတွက်မိမိဘာသာရန်ပုံငွေရှာတဲ့တပ်ဖွဲ့တွေလည်းရှိနေတော့မှာပဲတနင်္ဂနွေလုံးမှာခုခံစစ်စစ်ပွဲနေတဲ့အတွက်စစ်တပ်ဟာရှိသမျှအင်အားကိုပြန့်ခွဲထားရပါတယ်။ဒီအားနည်းချက်ကိုတွေ့ပြီးနေရာတိုင်းမှာတိုက်ပွဲဝင်နေတာဟာຫນွေဦးတော်လှန်ရေးရဲ့အားသာချက်ဖြစ်ပါတယ်။ဒီလိုနဲ့နှစ်လတာရှည်လာတဲ့အခါမှာပျောက်ကြားစစ်ကနေတဆင့်တက်ပြီးလှုပ်ရှားထိုးစစ်ဆင်နွှဲနိုင်တဲ့အတွက်စခန်းသိမ်းမြို့သိမ်းမှုတိုက်ပွဲတွေဖြစ်ပေါ်လာပါတယ်။တမ္မာဆေကူစစ်စင်ရေးကုကဲမှုဌာနချုပ်20နဲ့ဖွဲ့စည်းထားတဲ့စစ်ကောင်စီတပ်အင်အားဟာသုံးပုံနှစ်ပုံယိုယွင်းပြုံးတီးသွားတဲ့အတွက်တော်လိုင်းရဲ့ဘက်ကစစ်အခြေအနေဖန်တီးတိုင်စွမ်းရှိနေပြီလို့ NUG ကာကွယ်ရေးဝန်ကြီးက3နှစ်ပြည့်အစီရင်ခံစာမှာဖော်ပြပါတယ်တော်လိုင်းရဲ့မှာလိုအပ်နေတဲ့လက်နက်ခဲယံကိုပြည်သူအလူငွေထောက်ပံ့ငွေနဲ့ဝယ်ယူလာရှိသလိုမဟာမိတ်တိုင်းရင်းသားတပ်တွေကကူညီတာလည်းရှိတယ်လို့ဆိုပါတယ်တော်လိုင်းရဲ့ဘက်မှာလက်နေကြီးတွေမရှိတာဟာအားနည်းချက်ဖြစ်နေတာမို့ဒီလိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုကြိုးပမ်းနေတယ်လို့ဆိုပါတယ်ဒါကြောင့်ခိုင်ထုတ်လုပ်ရေးစခန်းတွေမှာလက်နေကြီးနဲ့ဘုံသီးထုတ်လုပ်တဲ့စီမံချက်တွေရှိနေတာလို့ဆိုပါတယ်ဒရုန်းနဲ့ဘုံကျဲမှုဟာလက်နေကြီးကိုအစားထိုးနိုင်တဲ့အခြေအနေရောက်လာတဲ့အတွက်ဒရုန်းလေယာဉ်သုံးဆွဲမှုစွမ်းရည်ကိုမြင့်တင်ဖို့တော်လိုင်းရဲ့အဖွဲ့တွေကြိုးပမ်းနေကြပါတယ်။ဒီစီမံချက်အတွက်ရရှိတဲ့ရန်ပုံငွေကိုမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့မျှဝေသုံးဆွဲတယ်လို့ဥယျာဉ်မွန်ရဲ့သုံးနှစ်အစီရင်ခံစာမှာဖော်ပြပါတယ်။စက်သွေးရေးတပ်၊အင်ဂျင်နီယာတပ်၊မော်တော်ယာဉ်တပ်စတာတွေကိုလည်းဖွဲ့စည်းတည်ထောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာစစ်မှုမထမ်းလို့တဲ့လူငယ်တွေတော်လိုင်းရဲ့တပ်ဖွဲ့တွေစီကိုအများအပြားဝင်ရောက်လာတဲ့အတွက်သူတို့ကိုလက်နဲ့တတ်ဆင်မှုပြဿနာဖြစ်လာတယ်လို့ဆိုပါတယ်အထူးသဖြင့်စကိုင်းနဲ့မကွေးတိုင်းမှာအုံနောက်ချောက်စရာဖြစ်လာပါတယ်အ NUG လက်အောင်ခံတပ်တွေကိုတော့လက်နက်ခဲယံပူလုံအောင်မနှဲကြိုးစားနေရချိန်မှာတပ်ထဲဝင်လာသူတိုင်းကိုလက်နဲ့မပေးနိုင်ဘူးလို့မေလ24ရက်နေ့ထုတ်မေလအတန်ဆောင်းပါးမှာဖော်ပြပါတယ်လက်နဲ့တက်စင်နာနဲ့ရိတ်ခါရှာရမှာအရင်ကတည်းကအခက်အခဲရှိခဲ့တယ်လို့ဆိုပါတယ်တပ်သားအင်အားများလာပြီးမဲ့လက်နဲ့အင်အားမလုံလောက်ရင်တိုက်ပွဲမတိုက်နိုင်ဘူးလို့ဆိုပါတယ်ရန်သူလက်နဲ့ကိုယ်လက်နဲ့ဆိုပြီးမဲ့လက်နဲ့ခင်အားသိသိရမိတဲ့နေရာဟာတိုင်းနာတပ်ဖွဲ့တွေကြီးစိုးတဲ့ဒေသဖြစ်ပါတယ်ဒါကြောင့်တိုင်းနာအဖွဲ့ကြောတော့နောက်ခါမရှိတဲ့အညာဒေတာဟာတတားတဲ့ကိုလက်နဲ့တတ်စင်ဖို့ကိစ္စဟာစိတ်ခေါမှုကြီးဖြစ်နေပါတယ် NUG ရဲ့ကွက်ပြင်းနေနီးဗျူဟာမှာလက်နဲ့ဖူလုံရင်းဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်တန်အားပလောင်တက်ကသူ့ဖွဲ့လေ့ကျင့်ထားတဲ့မန္တလေး PDF အင်အားတထောင်လောက်ရှိနိုင်ပေမဲ့စစ်လက်နဲ့ပစ္စည်းကိုမိမိပါသာပြင်းတင်းထားရပုံရတယ်လို့လေ့လာတူကဆိုပါတယ်။အပြင်းညုံနဲ့ကလောင်စစ်စင်ရေးကိုဆင်နွှဲနေပါတယ်။ဒါပေမဲ့ကလောင်စစ်စင်ရေးကိုတန်အန်တန်နဲ့ပူပေါင်းဖော်ဆောင်တာကြောင့် TNLA ရဲ့စိုးမိုးနေမီတိုးချဲ့ရေးအစီအစဉ်ရဲ့အစိပ်အပိုင်းတစ်ခုလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေရှိနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
မြန်မာပြည်တွင်းစစ်အခြေအနေဟာစစ်လက်နက်ပစ္စည်းအင်အားအပေါ်မှာလည်းအများကြီးမူတည်နိုင်တဲ့အကြောင်းဦးအောင်ခင်ကတုံ့တက်တင်ဆက်ခဲ့တာပါဦးအောင်ခင်ရဲ့အပတ်စဉ်တင်ဆက်နေတဲ့မြန်မာရေးတုံ့တက်ချက်ကိုတော့ကြာတာရင်းညနဲ့တောက်ကြမနက်ခင်ရေဒီယိုအစီအစဉ်တွေမှာနားဆင်လို့ရပါတယ်အခုဆက်ပြီးတော့ဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမိုးရင်းဝင်လာတဲ့အချိန်သွေးလွန်တုတ်ကွေးဖြစ်တာတချို့စတွေ့လာနေရပြီးတော့အသက်အန္တရာယ်ရှိတဲ့အဆင့်ပါဖြစ်လာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒီလိုအသက်အန္တရာယ်ရှိတဲ့အဆင့်ကနေကာကွယ်နိုင်ရေးဘာတွေကြိုသိထားသင့်ပါလဲဒီအကြောင်းကလေးအထုကုနဲ့စေတက်သူတက်ကလေးချမ်းမာရေးပညာဌာနအငိမ့်စားဌာနမှပေါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းထားပါရရှင
်ဟုတ်ကဲ့ကလေးအထုကုနဲ့အငိမ့်စားပေါမောက်ခဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရာသီတွေရောက်လာပြီဆိုတော့ဆရာကြီးဒီအသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးတချို့တခြားပြန်ဖြစ်တာများလာတတ်တာမှာဒီဖြစ်တာကိုစောစောသည့်စောစောထိရောက်တဲ့ကုသမှုခံယူရင်တော့ဒီအသက်မဆုံးရှုံးအောင်လဲကာကွယ်နိုင်တာကအရေးကြီးတာမို့လို့ဆရာကြီးဒီရောဂါအတွက်ကြိုတင်ပြင်ဆင်ကြဖို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဟိုသွေးလွန်တုတ်ကွေးကတော့ဒီရာသီမှာအနည်းနဲ့များဖြစ်တယ်ပေါ့နော်အနည်းနဲ့တစ်နေ့ဖြစ်ပွားတော့မတူဘူးကျွန်တော်လည်းခုတော့တချို့ကလေးတွေစတွေ့နေပါပြီဖြစ်တဲ့ကလေးပေါ့အများကြီးတော့မဟုတ်သေးပါဘူးအဲ့ထက်ကတချို့လည်းသွေးလန်းတဲ့အဆင့်ကိုရောက်တယ်ပေါ့နော်ခုချိန်ထိတော့အောင်မြင်မြင်ကုသနိုင်ပါတယ်ဒါပေမဲ့ကုသမှုအောင်မြင်ဖို့ဆိုတာလည်းသွေးလန်းတုတ်ကွေးဖြစ်ကြောင်းစောစီးသိဖို့လိုတယ်ဆေးုံတင်းတဲ့လူတွေတင်နာဖို့လိုတယ်အချိန်နဲ့အမျှပေါ့နော်လိုအပ်တဲ့ကုသမှုတွေပြီးနိုင်ဖို့လိုပါ
ဟုတ်ကဲ့ဆရာအဲ့တော့စောစောသိဖို့အတွက်ဆရာကြီးအဓိကဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။ကျွန်မကျမကြီးဖွဲ့ကသတ်မှတ်ထားတဲ့ချက်ရှိမှာ probable dengue ပေါ့နော်။သွေးလွန်တုတ်ကွေးဖြစ်နိုင်သည်ကိုသတ်မှတ်ခြင်းပေါ့။အဲ့ထက်မှဖျားတာပါပါတယ်။ဖျားပြီးတော့ဒီသွေးလွန်တုတ်ကွေးဖြစ်ပေါ်နိုင်သောနေရာတွင်နေခြင်းဆိုတာပါတယ်ပေါ့နော်။အဲ့တော့အဲ့ချက်ကတော့ကျွန်တော်စီမှာထည့်ပြီးတော့စဉ်းစားစရာကိုမလိုဘူး။ဘာလို့ဆိုဗမာတပြည်လုံးကတော့သွေးလွန်တုတ်ကွေးဖြစ်နိုင်တဲ့နေရာလို့ဖြစ်နေပါတယ်။အဲ့တော့ဖျားတာနဲ့အနောက်တန်းနှစ်ချက်ပေါ့နော်အရှင်ဒါဒီသွေးလွန်တကွေဖြစ်နိုင်ခြေရှိသောယောဂါပေါ့နော် probable dengue သွေးလွန်တကွေဖြစ်နိုင်တယ်လို့သတ်မှတ်ပါအဲ့တော့ဒီပြင်ချက်နှစ်ချက်ဆိုတာဒီအချက်အများကြီးရပေါ့နော်ချက်ခုနှစ်ချက်တည်းကနေနှစ်ချက်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီခုနှစ်ချက်ကိုစပြောပြပေးပါလားဆရာကြီ
းအော်အငင်းပေါ့အဲ့ဒါလည်းကျွန်တော်တို့ကဖြားရင်တော်တော်များများတွေ့တာနံပါတ်နှစ်ကတော့အရေပြောင်းမှပိန်ထွက်ခြင်းပေါ့နော်ဒီအနီးပိန်လေးတွေထွက်တတ်တယ်အပိန်ဘုံမို့လဲပက်တီကြီးလို့ခေါ်တဲ့အနီးစီထွက်တယ်ပေါ့လေဒါပေမဲ့ဟိုရိုးရိုးပိန်လည်းထွက်နိုင်တယ်ပေါ့နော်နံပါတ်3ကကိုလက်ကိုက်ခဲ့ခြင်းနံပါတ်4ကတော့ကျွန်တော်တို့ကသွေးပေါင်ချိန်တိုင်းကရိယာနဲ့စမ်းသပ်တဲ့အခါမှာတဲ့နော် positive ဖြစ်တယ် positive ဖြစ်တယ်ဆိုတာဒီသွေးပေါင်ချိန်တိုင်းကရိယာနဲ့အဲ့လိုသွေးလွန်တုတ်ကွေးတန်လျာဖြစ်တဲ့ကလေးတွေမှာဆိုစမ်းပါတယ်အဲ့တော့သူ့ရဲ့သွေးချိန်ကိုတိုင်းရောတိုင်းပြီးတော့သွေးချိန်အပေါ်သွင်းတဲ့အောက်သွေးကြားမှာဒီလက်ကိုပတ်ထားတဲ့အိတ်ကိုပေါ့နော်ဆိုလိုတာ pressure ကိုတင်လာလိုက်တယ်အပေါ်သွင်းတဲ့အောက်သွေးကြားမှာအဲ့လိုတင်ထားခြင်းအပြင်အောက်ကလက်တွေကနည်းနည်းပြားလာပြီးတော့5မိနစ်ထားပြီးတော့မှပြန်လွှတ်လိုက်တဲ့အခါ အဲ့ဒီ positive ဖြစ်တယ်ဆိုတာကဒီမိစက်ကလေးတွေပေါ်တော့ဘာလို့ပေါ်လာလဲဟိုအပေါ်အများဆုံးနေရာမှာကျွန်တော်ကတလက်မပတ်လဲ square လေးဆွဲပါတယ်အဲ့မှာဆယ်ဆက်တဲ့ပုံအများရင်ကျွန်တော် positive ဖြစ်တယ်လို့သတ်မှတ်တယ်ပေါ့နော်တချို့ကလည်း10 20တဲ့ပုံအများမှလို့သတ်မှတ်တယ်ဒါပေမဲ့ကျွန်တော်ကနည်းနည်းလေးပို့ပြီးတော့ဟိုသတိထားမိအောင်ဆယ်ဆက်တဲ့ပို့တယ်ဆိုတော့ပြလန့်တုတ်ကဖြစ်နိုင်တယ်လို့သတ်မှတ်ထားလိုက်ပါတယ
်ဟုတ်ကဲ့နောက်အချက်တွေရောဆရာကြီ
းနံပါတ်5ကတော့ဒီကျွန်တော်တို့သွေးလွန်တုတ်ကလို့တန်တရားဖြစ်တဲ့ကလေးတွေမှာသွေးဖောက်ဆစ်ကြည့်လို့ရတယ်ပေါ့နော်ဒါကတော့သွေးဖောက်ဆစ်လို့ရတဲ့နေရာမှာဆိုလို့ရှိရင်ပေါ့နော်အဲ့လိုဆစ်ကြည့်လိုက်ရင်သွေးပြူနေနေနံပါတ်6ကတော့ဘယ်လိုလဲဆိုအန္တရာယ်လက္ခဏာတခုခုရှိချင်ပါတော့အဲ့ဒါတော့ကျွန်တော်နောက်ပြောပါမယ်အန္တရာယ်လက္ခဏာဆိုပါလေနံပါတ်9ကတော့ကောင်းသွေးရှန်ရင်ကော်ဖီနဲ့ရောင်အန္တရာယ်ပေါ့နော်ဆိုတော့ခုနရေပြားမှုပဲနဲ့ဒီတွန်းအတန်းလူတွေရှိတဲ့နေရာမကောင်းလေးရှန်တဲ့အစာရင်တွေကနေတော့အစာရင်နိုင်ငံတွေတော့သွေးယူတာအန်ဒလိုင်းကော်ဖီနှစ်ယောက်လေးဖြစ်တယ်အဲ့တော့ဒီအချက်တွေပေါ့နော်ဖြားတာတွေကလည်းတော့အဲ့ဒီခုနှစ်ချက်တည်းရနှစ်ချက်ရှိလို့ရှိရင်ကျွန်တော်တို့က probability ကြီးပေါ့နော်ဆိုတော့သွေးလွန်တုတ်ကဖြစ်နိုင်ခြေရှိလို့သတ်မှတ်ပါတယ်အဲ့တော့ဒီချက်တွေကိုပြန်ကြည့်ရင်ဖြားပြီးအန္တရာယ်လည်းတော်တော်တွေ့များတယ်ကိုယ်လက်ကိုက်တာလည်းတော်တော်တွေ့များတယ်အပိန်ထွက်တာလည်းတော်တော်တွေ့များပါတယ်အဲ့တော့ဒီချက်တွေကိုကျွန်တော်မြင်စဉ်းစားရပါတယ်။အဲ့ဒီလက်မှာစမ်းသပ်လို့ positive မဖြစ်ပြန်ဘဲနဲ့လည်းသွေးလွန်တုတ်ကွေဖြစ်နိုင်တယ်ဆိုတာသတိထားဖို့လိုပါတယ်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီဖြစ်နိုင်ခြေရှိတယ်ဆိုတာနဲ့ဒီကြွကျင်တဲ့သူနဲ့စပြဖို့လိုတာပေါ့ဆရာနော်
။ဟုတ်ကဲ့။အဲ့လိုဖြစ်နိုင်ခြေရှိလို့ရှင်တော့တကယ်ကြွကျင်တဲ့ဆရာဝန်နဲ့ပြဖို့ကောင်းပါတယ်။ဟိုဆရာဝန်လည်းလက်လားမိတဲ့နေရာပေါ့နော်။ဖြစ်နိုင်လည်းကလေးတစ်ခုဆရာဝန်နဲ့ပြစင်တယ်ဒါမှမဟုတ်ကလေးတစ်ခုဆရာဝန်မရှိတဲ့ယူယူဆောင်ပေါ်ပြလို့ရပါတယ်အဲ့လိုဖြစ်နိုင်ခြင်းရှိတော့ကျွန်တော်တို့ကသွေးပိုင်ဖောက်စစ်လို့ရရင်စစ်မယ်ဘုံမို့လဲအနည်းဆုံးတစ်နေ့ကိုတစ်ခါပြန်ကြည့်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောတဲ့ဒီပြင်းထန်တဲ့လက္ခဏာပေါ့နော်အနေရရှိတဲ့လက္ခဏာရှိလာပြီဆိုတော့ဒါမဖြစ်မနေဆေးရုံသွားရမှာပေါ့ဆရာနော
်ဟုတ်ပါတယ်အဲ့လို probable တန်ကြီးပေါ့နော်ဖြစ်နိုင်ခြင်းရှိတဲ့သွေးလွန်တုတ်ကွေဖြစ်တဲ့လူနာတွေမှာအနေလက္ခဏာရှိပြီဆိုတော့ဆေးရုံတင်တာတင်ပါတယ်ဆေးရုံကလည်း24နာရီပေါ့နော်ဆရာဝန်ကမပြတ်ဆောင်ကြည့်နိုင်တဲ့ဆေးရုံမှာပို့ကောင်းပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီလက္ခဏာတွေပြောပြပေးပါလားဆရာဘာလို့လဲဆိုတော့ခုနကဖြစ်နိုင်ခြေတယ်မှာလည်းသူကတစ်ချက်ပါနေတော့လေ
ဟုတ်ပါတယ်အဲ့တော့အနေလက္ခဏာတွေကအဲခုနကဖြစ်နိုင်ရည်ချည်တဲ့ဒွလွန်တကွေယောဂါဆိုခုနကချက်လက်တွေရှိတယ်ပေါ့ဗျာဒါပေမဲ့ဒီအချက်လက်တွေတဲ့ကိုပို့ပြီးခြုံငုံပြီးပြောလို့ရှိရင်လည်းလည်းပြောမယ်ဆိုတော့ဖျားကြည့်ပြီးတော့ဒီသွေးလွန်တုတ်ကွေဖြစ်နိုင်တဲ့နေရာဒီမှာအဖျားကြီးပြီးတော့မလန်းဆန်းရင်မိရင်အစာတော့ပြည့်ရင်ဒါဖြစ်နိုင်တယ်လို့ယူဆတာအကောင်းဆုံးပါပဲเนาะအဲ့တော့ဒါကတော့အလွယ်ဖတ်တဲ့နည်းပေါ့အဲ့တော့သွေးလွန်တုတ်ကွေခုနဖြစ်နိုင်ခြေရှိတဲ့လူနာမှာเนาะအနေလက္ခဏာရှိတော့ဆေးရုံတင်ရတော့မယ်အဲ့ဒါရဲ့ဘာလဲဆိုနံပါတ်1ကဘိုင်းနာခြင်းသို့မဟုတ်ဖိကြည့်ရောဆရာဝန်ဆန်းကြည့်လို့ရှိရင် tenderness လို့ခေါ်တော့ပေါ့เนาะဖိလိုက်ရင်ဒါလေနော်နံပါတ်1ကဇက်တိုက်အန်တယ်ပေါ့เนาะခုနအန်ကြီးကတော့ကိုဖြစ်နိုင်ခြင်းမှာသွားပါသွားတယ်ဒါပေမဲ့ဇက်တိုက်ရရင်တော့ဒါအနေလက္ခဏာဖြစ်နေပြီနံပါတ်3ကတော့ဒါကတော့ဆရာဝန်စမ်းကြည့်မှသုံးဖို့အော်တိုဆောင်းလို့ဓာတ်မှန်တို့ရိုက်ကြည့်မှသိမယ်ဟာပေါ့နော်အဆုတ်တို့နှလုံးတို့ဝမ်းပိုက်တို့ပတ်ဝန်းကျင်မှာအရေးစုခြင်းပေါ့နံပါတ်4ကတော့ပင်းခြင်းသုံးဖို့ကြောင်ကန်းဖြစ်ခြင်းအဲ့ဒါလည်းသွေးလနဲ့လက္ခဏာဖြစ်ခြင်းဖြစ်ပါတယ်နံပါတ်5ကတော့ဆရာဝန်စမ်းကြည့်မှသိမယ်ဟာပေါ့နော်အသေး2စင်တီမီတာတဲ့ပိုကြီးတယ်ပေါ့နော်နံပါတ်6ကတော့ဒီကျွန်တော်တို့သွေးပြူဘူဘလတ်ကောင်းလို့ခေါ်တယ်ဘလတ်ဖော်စီပီလို့လည်းခေါ်ပါတယ်အဲဒီသွေးပြူတို့သွေးနီယူတို့နေတိုင်းပြန်တိုင်းကြည့်လိုက်ရင်သွေးပြူကတဖြည်းဖြည်းကျလာတယ်သွေးပြင်နှုံးလို့ခေါ်တဲ့ PCB ပေါ့နော် hematocrit လို့လည်းခေါ်တယ် HCT လို့လည်းခေါ်တယ်အဲ့ဒါတဖြည်းဖြည်းတက်လာတယ်နော်ဒါဆိုရင်အန္တရာယ်လက္ခဏာတွေပါအဲ့ဒီအန္တရာယ်လက္ခဏာရှိရင်တော့ဆေးရုံကိုတင်ထားရမယ်အန္တရာယ်လက္ခဏာနဲ့ခုနအပေါ်ကအချက်တစ်ချက်ရှိရင်လည်းဖျားရင်ဒါသွေးလွန်တုတ်ကွေလို့သတ်မှတ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အခုလိုမိုးရသည်မှာအဖြစ်များတဲ့သွေးလွန်တုတ်ကွေသတိပြုစရာတချို့ကိုကိုဝင်းမင်းကကျမ်းမာရေးအစီအစဉ်မှာတင်ဆက်ခဲ့တာပါမကြာခင်မှာတော့နောက်ထပ်ဖက်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဆိုလာ28ရဲ့တောက်ကြမနက်ခင်း view video အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်လေးကိုတော့မြန်မာစံတော်ချိန်မနက်9:00နာရီဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုတစ်ခါကတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးပါမယ်။တိုင်းရင်းဒေသသတင်းတောက်တွေကဒီတိုင်းရင်းသားဒေသတွေကနောက်ဆုံးအခြေအနေတွေကိုစူးစီးပြီးတော့ပုံမှန်တင်ဆက်ပေးနေတာပါရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီရဲ့တရင်နှင်းရင်ကိုအေအေကတပြိုင်နက်တည်းတိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူကြောက်မဲတီဘောနဲ့မန္တလေးတိုင်းဒေသကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တည်းတိုက်ပွဲတွေဖြစ်ပွားနေပြီးအရသာထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်။သတင်းလွှာတွေတဲမှာတော့အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်ဒေသကမြန်မာနိုင်ငံသားတွေအစာငတ်ခံဆန္ဒပြမှုလုပ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောပါနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီတိုက်ရင်နှရင်ကိုအာရခတ်တတ်တော်အေအေကတပြိုင်နက်တည်းတိုက်ခိုက်နေလို့နဘက်ကြားတိုက်ပွဲဆက်လက်ပြင်းထန်နေပါတယ်ဇွန်လ26ရက်နေ့မှာခလာရငါငါတိုက်ရင်ကိုအေအေကတိုက်ခိုက်နေပြီးစစ်တပ်ဖက်ကလည်းကြီးရည်လီပူပေါင်းကအပြင်းထန်ခုခံနေလို့ငပလီကမ်းခြေတလျှောက်တိုက်ပွဲတွေပြင်းထန်နေတယ်လို့ရဲခန့်တယောက်ကပြောပါတယ်ငပလီမြို့ရှိစစ်ကောင်စီတပ်ဆွဲထားတဲ့တန်တွဲလီစိန်ခမရ966တိုက်ရင်တို့ကိုအေအေကတင်ပိုက်နိုင်ပြီလို့သတင်းတွေလည်းထွက်ပေါ်နေပါတယ်။တန်တွဲမြို့နယ်တက်မှာတော့စစ်ကောင်စီရဲ့ခမရ966ခလာရ99နဲ့မောင်ရွှေလေးရီတပ်တို့အခြေစိုက်ထားတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချူကျောက်မဲတီပေါ်နဲ့မန္တလေးတိုင်းထက်ကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တိုက်ပွဲတွေဖြစ်ပွားနေပြီးရဲသားတေဆုံမှုတွေလည်းရှိလာပါတယ်။ဇွန်လ25ရက်နေ့ကနေ26ရက်နေ့အထိစစ်ကောင်စီတပ်နဲ့တအန်းတီအန်နယ်လေပူးပေါင်းတပ်တို့ကြားပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။နောင်ချူမြို့မှာချူခမ်းဖုံးကြီးကျောင်းပေါ်လက်နက်ကြီးကျလို့တန်ကားတော်တပါးထိမှန်တန်ရာရခဲ့ပါတယ်။နရက်ဆက်တိုက်ကျောက်မဲမြို့ထဲမှာလည်းလက်နက်ကြီးတွေကျရောက်ပောက်ကွဲခဲ့လို့ရွာသား6ယောက်တေဆုံ10ယောက်ကျော်တန်ရာရရှိခဲ့ပါတယ်ဒီပေါ်မျိုးဖက်မှာတော့ဒီပေါ်နဲ့ကိုးမိုင်လမ်းခွဲကြားမှာရှိတဲ့ဆွတ်လန်းတရာလက်နက်ကြီးထိမှန်ပြီးကျိုးပြတ်သွားပါတယ်ဟိုင်ကင်သဘောတူညီမှုကိုစစ်တပ်ဘက်ကဖောက်ဖျက်ခဲ့လို့အခုလိုတိုက်ပွဲတွေပြန်ဖြစ်လာတာလို့ TNL ဘက်ကပြောဆိုထားပါတယ်
ကချင်ပြည်နယ်ဖားကမြို့နယ်စိတ်မူဆိုင်းတောင်မှာဗုဒ္ဓဟူးနေ့မနက်ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးအရသား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတရားပွဲချင်းပြီးသေဆုံးသွားပါတယ်။စစ်တပ်ကုန်းကနေပြစ်လိုက်တဲ့လက်နက်ကြီးကြီးကစိတ်မူရွာထဲမှာရှိတဲ့နေအိမ်နဲ့အိမ်နားကလက်ဖက်ရည်ဆိုင်ရွှေပရင်ဆိုင်တွေနားမှာကြားရောက်ပောက်ကွဲခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။ရွှေပရင်တဲမှာရှိနေတဲ့အရသားတွေကြီးထိမှန်ခဲ့ပြီးတယောက်ကတော့သေဆုံးသွားတယ်လို့ဆိုပါတယ်။
ချင်းပြည်မြောက်ပိုင်းတိတိန်မြို့နယ်ကလေးတိတိန်ကာလမပေါ်ကတိုင်ငင်းရွာကိုရွာလုံးကျွတ်နေပါစစ်ကောင်စီတပ်ကမီးရှို့ခဲ့ပြီးချင်းကကွေတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်တပ်ကတိုင်ငင်းတပ်စခန်းကိုပြန်လည်ထိန်းချုပ်နိုင်ဖို့ကလေးမြို့နယ်တိတိန်မြို့ကနေစစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးနောက်ဇွန်လ20ရက်နေ့ညနေပိုင်းကစလို့ချင်းကကွေပူပေါင်းတပ်ဖွဲ့တွေနဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်အဲ့ဒီနောက်တိုင်ငင်းရွာကလူနေအိမ်တွေကိုမီးရှို့ခဲ့တာလို့ CDF CDM စီရင်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်ရင်ရွာဟာစကိုင်းတိုင်းကလေးမြို့ကနေချင်းပြည်မြောက်ပိုင်းနဲ့အိန္ဒိယမြန်မာနယ်စပ်ကိုဆက်သွယ်တဲ့လမ်းကြောင်းပေါ်မှာတည်ရှိတဲ့စည်ရီစီးပွားရေးအရာရေးပါတဲ့နေရာပဲဖြစ်ပါတယ်
တနင်္လာရီတိုင်းတဝဲခရိုင်မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေထဲကနေထွက်ပြေးနေရတဲ့မွန်စစ်ပေးဆောင်တွေဟာတောတောင်တွေထမ်းမှာတပတ်ကျော်ကြာရှိလာပြီဖြစ်ပြီးစားနပ်ရိက္ခာတွေပြက်ခါနေပြီလို့ပြောပါရတယ်။တနင်္လာရီတိုင်းဒေသကြီးကလိန်အောင်မြို့နယ်ထဲကမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေတဲကိုစစ်ကောင်စီစစ်ကြောင်းတွေအင်အားအလုံးရင်းနဲ့ဝေရောက်လာလို့မြောက်ချောနယ်မရော့ချိုင်းရွာအပါအဝင်ရွာပေါင်း9ရွာကပြည်သူတွေထိုင်းနေစားဖက်ကိုတောလမ်းကနေခက်ခက်ခဲခဲထွက်ပြေးလာကြပါတယ်။သူတို့တွေဟာတောတောင်ထဲမှာဖြစ်တယ်လို့နေနေကြရပြီးကေဆယ်ရေးအဖွဲ့တွေနဲ့လည်းအဆက်တွယ်မရကြသေးဘူးလို့ထိုင်းနယ်စပ်ကိုရောက်ရှိလာတဲ့စစ်ပေးဆောင်မိသားစုဝင်တချို့ကပြောပါတယ်
က Granny B. Dimosu and now Changa, Yangchi U, Sisham Sakama, Sana Yakamayana, Chaula Shibilu, Sisham Sakanta when Kanga Piobare, a Yenega Lucian with a Pue Siriga, Layau Kungi Rari Shibimele, Natana Sele Kunin Nisa Banga Sabi, Dini Tainti a Kungi Rimayala Robulu Subare, Yangchi U, Sisham Sakama, in Tonsu, Chausakosu, Louis Susu Bang Nea Shizangayau Shibare, Leshima Kungi B. a Puerica, Uja Dere Niarigo, Usa Beare Chinimu.
ဒီမော့ဆူအနောက်ချမ်းကဆစ်ရှောင်းရီစီကိုအခုငီရောက်ရှိမှုရော့နေသွားတယ်လို့ဆိုပါတယ်အခုတော့သတင်းတွေကိုတင်ဆက်ပေးသွားမှာပါအိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာမြို့အကျဉ်းထောင်ထဲဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားတွေဟာအစာငတ်ခံဆန္ဒပြမှုဟောဆောင်နေတာဆေးရတော်ရှိလာပြီဖြစ်ပြီးကျမကြီးထိခိုက်မှုတွေကြောင့်ဆေးရုံတင်ထားတဲ့သူတွေလည်းရှိလာနေပါတယ်အဲဒီဘက်ကအခြေအန
်စစ်ကောင်စီလက်ထက်ပြန်မအပ်ဖို့နဲ့အ мян ဆုံးလွှတ်ပေးဖို့ဇွန်လ16ရက်နေ့ကစလို့လူငယ်28ယောက်ကထောင်တွင်းအစာငတ်ခံဆန္ဒပြမှုစတင်လုပ်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်ထောင်အနာပိုင်တွေကအတံပုံရာဘာကြည်စံတွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ထောင်တွင်းကမြန်မာနိုင်ငံသား96ယောက်စလုံးကစာငတ်ခံဆန္ဒပြမှုမှာပါဝင်လာခဲ့ကြပါတယ်။အခုဆိုရင်10ရက်ကျော်ရှိလာပြီဖြစ်ပြီးဂျမားရဲ့ချင်းတွေစိုးရင်ရတဲ့သူတွေရှိလာတယ်လို့ India from Myanmar တီထောင်သူ slide တို့ခါကပြောပါတယ
်။ထောင်ကနေကျွေးတဲ့ထမင်းဟင်းတွေကိုလုံးဝမစားတော့ဘဲနဲ့နောက်ပြမစီဝကူတောင်းဟုတ်ကိုလက်မခံဘဲနဲ့စာနာဆပြခဲ့ကြတာပေါ့နော်။အခုအချိန်မှာကတော့ဒီအခြေကားလေးကြာလာပြီဆိုတော့တော်တော်လေးနားလည်မထူနိုင်တဲ့သူတွေလည်းရှိတယ်၃ယောက်ဆိုဈေးရုံတက်ဖို့အနေရှိတော့လိုတဲ့ချိန်လေးရှိတယ်။နှိမ့်နိုင်တာလည်းမရှိသေးဘူး။နောက်ပြမဒီထောင်ထဲမှာစာနာပြနေတဲ့သူတွေကလည်းအတန်တိတ်စာနာပြရကနေကျိုးကျော်တာလေးတွေထဲတာပေါ့
။စာငတ်ခံစာနာပြသူ99ယောက်ထဲ33ယောက်ကတော့ဇွန်လ20ရက်နေ့မှာရနာခဲ့ကြပြီးကျန်66ယောက်ကတော့ဒီနေ့ချိန်ထိဆက်စာနာပြနေကြတယ်လို့ဆိုပါတယ်။အဲ့ဒီထဲကအသက်50ကျော်အရွယ်အမျိုးသား2ယောက်ကျမကြီးချူတက်လာလို့ဇွန်လ22ရက်နေ့ကထောင်စီယုံမှာစီကူတမှုခံယူခဲ့ရပါတယ်။အစံကခံစားနာပြမှုကြောင့်ကျမကြီးထိခိုက်မှုရှိလာပြီးမဲ့ထောင်အာဏာပိုင်တွေကတဆုံတရာတုံ့ပြန်တာမျိုးမရှိဘူးလို့စလိုက်တိုခါကပြောပါတယ်
။စာနာခံစားနာပြတာနဲ့ဒုတိယရဲ့မြောက်မှာအတန်ပုံးနဲ့ရောဘတ်ကြီးစတဲ့တုံးတုံးမဖြုတ်ခွင်းခံတာရှိတယ်။အခုနောက်ပိုင်းဆိုရင်တော့ဖြုတ်ခွင်းတာတွေပါတယ်တော့မရှိဘူးသို့တော်ရှိလူရှုတဲ့အနေထားနဲ့ပဲထောင်တော်ဝင်ရှိတဲ့သူတွေကလည်းသူတို့ကိုကျမရဲ့ချင်းနဲ့ကိုလေးလာမမေးဘူးဒီတိုင်းပြထားတဲ့အနေထား
လက်ရှိ infa မြို့အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသား159ယောက်ကြာရှိနေသေးပြီး69ယောက်ကအမျိုးသားတွေဖြစ်ကြပါတယ်အယောက်60ကတော့အမျိုးသမီးနဲ့ကလေးငယ်တွေလို့ဆိုပါတယ်ပြီးခဲ့တဲ့မေလနဲ့ဇွန်လ3ပိုင်းကတော့ infa မြို့အကျဉ်းထောင်ထဲကမြန်မာနိုင်ငံသား89ယောက်ကိုမဏိပူရအစိုးရကတမူမူရီနယ်စပ်ကတဆင့်နေရပြန်ပို့ခဲ့ပါတယ် India for Myanmar အပါအဝင်မြန်မာအရက်ဖက်ဖွဲ့စည်းတွေကလည်း infa ထောင်ထဲကမတရားဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့အိန္ဒိယအစိုးရကိုမကြသေးခင်ကတောင်းဆိုထားကြပါရခင်ဗျာ
စစ်ကောင်စီကတနင်္သာရီတိုင်းရေဖြူမြို့နယ်နဲ့မွန်ပြည်နယ်ကိုဆက်သွယ်ထားတဲ့လမ်းမကြီးတစ်လျှောက်အင်အားအလုံးအရင်းနဲ့ဝင်လာလို့မွန်တော်လိုင်းရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
မွန်ပြည်တော်လိုင်းရေးတပ်ဖွဲ့ MSRF နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရေပြည်မြို့နယ်နဲ့မွန်ပြည်နယ်ကိုအဓိကဆက်တွယ်ထားတဲ့အမှတ်ရှိကာလာမဂျီနာတဝိုက်ကရွာတွေထဲကိုစစ်တပ်ကဝင်ရောက်လာလို့ပြီးခဲ့တဲ့သတင်းဘက်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ဖွဲ့တွေအင်အားလုံးရင်းနဲ့ဝင်ရောက်လာပြီးတဲ့နောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ MSRF ပြောခွင့်ရနိုင်နကားကခုလိုပြပါတယ
်ရန်သူဘက်ကစစ်ကြောင်းတွေအားလုံးပေါင်းဆိုလို့ရှိရင်တော့အဲ300ကျော်400လောက်ရှိတယ်ကျွန်တော်တို့ရဲ့လှူရှားတဲ့ဒေသတလျှောက်မှာတို့ဖိုက်စိတ်တိုက်ရှင်းလင်းလာနေရှိတယ်ဗောနော်ရာဘူးရွာတွေကိုဝင်တယ်ရန်သူဘက်ကစစ်ကြောင်းတစ်ကြောင်းကကျွန်တော်တို့နဲ့ရင်ဆိုင်တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်တဲ့နေရာကိုမဟုတ်ဘဲနဲ့ဒီအနားမှာရှိတဲ့ဒီမြောက်ချောရွာကိုဒီစစ်ကောင်စီတလေတပ်တွေကပုံနဲ့၄ချိန်တိုင်တိုင်လာကျဲတယ်အိမ်ချုပ်ပြစီမိလုံးတာတွေရှိတယ်
ဂျွန်လ16ရက်နေ့က MSRF မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ လက်ရှိမှာတော့ကလိန်အောင်မြို့မြောက်ဘက်ကနေမွန်ပြည်နယ်အစမလွဲတောင်ထိနဲ့ကာလာရှိဘက်ချမ်းကမွန်ပြည်တပ်ပါတီထိန်းချုပ်နေပြီ။ကင်းချောင်းဒေသအထိစစ်ကောင်စီရဲ့တိုင်ရင်သုံးရင်ကနယ်မြေစိုးမိုးမှုယူထားတယ်လို့စစ်ရေးကိစ္စရပ်ကိုစောင့်ကြည့်နေသူဦးဝင်းလှိုင်ကပြောပါတယ်။
တော့သူရဲ့အဓိကတာကရေးတော့ဝဲကလျောင်မြို့မြောက်ဘက်ချမ်းနေပြည်စိုးမိုးရတဲ့ဒီစစ်စေးတာဝနေပြည်ရှင်းလေးတာဝလေအဲ့ဒါသူတို့အဓိကယူပဲလို့ကျွန်တော်တို့တွက်လို့ရတယ်။မောင်ကြဝတီရေးသားတွေကအဲ့ဒီကလျောင်မြို့ကိုလည်းတံပေါင်းမြို့ပေါင်းဝင်ကျင်တဲ့ဟိုပြည်လည်းကမ်းခြေချီနေပြည်စိုးမိုးတာဝတွေကိုသူကယူလာတယ
်။အခုလိုစစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့စစ်ကြောင်းထိုးလာရတာဟာနေမြေပြန်လည်ထိန်းချုပ်နိုင်ရေးအပြင်တဝယ်ရည်နဲ့စိုက်ကန်စီမံကိန်းကိုရုရှားနိုင်ငံကကိုယ်စားလှယ်တွေလာရောက်ဖို့ရှိနေတယ်ဖြစ်တယ်လို့နိုင်နဂါကပြောပါတယ်
။ရေးတွေလမ်းမကြီးကိုပြန်လည်ထိန်းချုပ်ဖို့လို့ကျွန်တော်တို့ထင်တာပေါ့နော်။နောက်မှကျွန်တော်တို့သိတာကတဝယ်ရည်နဲ့စိုက်ကန်ကိုရုရှားဘက်ကကိုယ်စားလှယ်တွေလာရောက်ဖို့စီစဉ်ရှိတယ်။ဒီအတွက်ကြောင့်တို့ကနေမြေရှင်းလင်းရေးကိုအကြီးအကျယ်လုပ်နေတာလို့ပြောရတယ်။အပြည်သူတွေကတော့အကုန်လုံးအိုအင်းဆုတ်ခွာပြီးတော့ပြေးကြတယ
် NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေထဲမှာစစ်တပ်ဘက်ကကျူးကျော်ဝင်ရောက်လာလို့အခုလိုတိုက်ပွဲတွေဖြစ်ပွားခဲ့ရတာလို့ဆိုကြပါဗျ။တိုက်ပွဲတဲ့အိမ်တွေမီးလောင်ရွာသားတွေထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးကံယိုရန်ဒေတာစစ်ဌာနချုပ်တိုင်းမှုစီကိုမွန်ပြည်တပ်ပါတီဗဟိုကကောက်ွက်စာတစောင်ရေးသားပေးပို့ထားတယ်လို့ဆိုပါတယ်ရှင်
။အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီတိုက်ရင်နေရင်ကိုအေးအေးကတပြိုင်နက်တည်းတိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုကြောက်မဲတီဘောနဲ့မန္တလေးတိုင်းထက်ကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တည်းတိုက်ပွဲဖြစ်ပွားနေပြီးအရသာသေဆုံးမှုတွေရှိနေပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပ
ါ။နေဆက်ဒေတာတိုင်းသတင်းတော့တွေပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့ VUE ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကို VUE website လိပ်စာ bamis.voanews.com အပြင် VUE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းနှာစင်ကြည့်ရှုလို့ရတယ်လို့ပဲသတင်းနဲ့သတင်းဆောင်မတွေကိုတော့စာသားနဲ့လည်းဖော်ပြပေးထားပါတယ် VUE review စီစဉ်တွေကိုတော့ရုပ်သံအဖြစ်နဲ့လည်းတင်ဆက်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်နဲ့ရီပက်ဘလီကန်ပါတီဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်တို့မကြခင်အချိန်ပိုင်းအတွင်းမှာပဲပထမဆုံးအကြိမ်စကားစစ်ထိုးကြပါလိမ့်မယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာကျင်းပတဲ့ဒီစကားစစ်ထိုးပွဲကို CNN သတင်းဌာနကစီစဉ်တာဖြစ်ပြီးတော့ CNN ဝိုင်းရင်သတင်းတောက်တွေဖြစ်ကြတဲ့ Jake Tapper နဲ့ Dana Bash တို့ကမော်ဒရေတာတွေအဖြစ်နဲ့မိခွန်းတွေကိုဦးဆောင်ပြီးကြားဝင်ဆွေးနွေးတာတွေကိုလုပ်သွားကြမှာပါ။လင်းနေတဲ့ချိန်ကျင်းပလေးရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲရာသီမှာအစောဆုံးကျင်းပတဲ့စကားစစ်ထိုးပွဲဖြစ်ပြီးတော့ဒီလာမယ့်နိုဝင်ဘာ5ရက်ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်တွေကိုစီရင်နိုင်ဖို့အတွက်သမ္မတလောင်းနှစ်ဦးလုံးအတွက်အရေးကြီးတဲ့စကားစစ်ထိုးပွဲလည်းဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းကတော့ဒီမြမရေးနဲ့ပတ်သက်ပြီးပိုးပြီးတော့ထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့အတွက် Burma at မြန်မာနိုင်ငံဆိုင်ရာအဥပဒေနောက်ဆက်တွဲအဖြစ်နဲ့Brief Burma at ဥပဒေမူကြမ်းတရက်တင်သွင်းဖို့ရှိတယ်လို့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ Republican အမတ် Bill Heisinger ကကြေညာပါတယ်။မြမပြည်သူတွေနဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရတို့ကသူတို့ရဲ့အခွင့်အရေးအတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတာကိုထင်ဟပ်စေတဲ့ဥပဒေမူကြမ်းဖြစ်ပြီးတော့တက်ခတ်မှုတွေပိုးပြီးတော့ထိထိရောက်ရောက်တုံ့ပြန်ချမှတ်နိုင်အောင်ဖိအားပေးသွားမှာဖြစ်တယ်လို့ဒီလွှတ်တော်အမတ် Heisinger ကပြောပါတယ်။အမေရိကန်လွှတ်တော်မှာဒီပါတီကြီးနှစ်ရက်စလုံးကကိုစလရီပူးပေါင်းထားတဲ့ Burma Caucus အဖွဲ့ရဲ့မိတ်ဆက်ပွဲကိုကြာသပတေးနေ့တုန်းကလွှတ်တော်အဆောက်အုံတစ်ခုမှကျင်းပလာမှာအမတ် Heisinger ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Cotton ဖြစ်ပါတယ်ရှင်။ဆူလာ28ရက်တောက်ကြာနေမနက်ခင်း VOA Radio အစီအစဉ်တွေကိုတော့မြမစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 4052နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးကြတာပါရှင် PUE ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အားလုံးပဲစမ်းမပေးခင်ကြပါစေရှင်ကျမခင်ဗျထွေးပါရှင်